Welcome to the Voice of America in Burmese.
American belongs to Washington, D.C., Mural, View American, and Lani, September, Tonya, Telavini, Yabai, Mavada, Season Ego, Masano, Dina, Kunaigani, Senaiti, Inometer, Donga, Dongan, other dinner, Lilometer, Tia, Kudu, Pin, Vue, Faisal, Samina, Lani, American Democratic Party is along Joe Biden, Wisconsin, PNA, Kenosha, Muko, Tini Mazaya, Mapibido, Emma Shida, Lumu, Taiwan, and Dissol, Sinito, Mapibari. Didanga, the Dana Shida, Kenosha, Mu, Makulo, Ludu, Sunubello, American, Alan Suebido, Diana, and Adiarico, Kuzabune, Inside Yara, Saint Comurico, Pishendabu, Pidello, Joe Biden, and Yukabu, on a Pella, Piobari. ကျွန်တော်တို့လုတ်ချင်တာကတော့ကျွန်တော်တို့လူတွေအားလုံးတစုတဝေးနဲ့စုဝေးပြီးကုစားသွားခြင်းပါတယ်လို့ဗိုလ်ထုံးတွေကပြုလုပ်တဲ့သတင်းလာရှင်းလင်းပွဲမှာဂျိုးဘိုင်ဒန်ကပြောပါတယ်။လွန်ခဲ့တဲ့နှစ်ကသမ္မတဒေါ်နယ်ထရမ့်ကကီနိုရှာမြို့ကိုသွားရောက်ပြီးနေ့အကြာမှာအခုလိုဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်သွားရောက်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာကီနိုရှာမြို့မှာလူ ရဲကလူနည်းစုဝင်တွေအပေါ်မှာပြုမှုဆက်ဆံတဲ့ကိစ္စတွေနဲ့ပတ်သက်ပြီးနိုင်ငံရေးအသာစီးရနိုင်မှုကြိုးပမ်းနေတယ်ဆိုတော့ဂျိုးဘိုင်ဒန်ရဲ့ခီးစဉ်ကမိမောင်းထိုးပြနေပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့နှစ်ယောက်စလုံးဟာလာမယ့်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှု16နှစ်မြောက်နှစ်ပတ်လည်အဖြစ်ပန်ဆိုဗေးနီးယားပြည်နယ်ရှန်ကျွန်းမြို့မှာပြုလုပ်မယ့်အောက်မေ့ပွဲအခမ်းအနားကိုတက်ရောက်သွားကြမှာဖြစ်ပါတယ်။စက်တင်ဘာ17ရက်တိုက်ခိုက်မှုအတွင်းအကြမ်းဖက်သမားတွေပြန်ပြေးဆွဲတဲ့ထဲကလေးရင်တစင်းဟာအဲ့ဒီရှိုင်းစိုးမြို့မှာပြကြသွားတာဖြစ်ပါတယ်။သူတို့နှစ်ဦးလုံးအဲ့ဒီမှာတက်ရောက်မှာဖြစ်တယ်လို့အင်မီရောဘက်ကရောဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ဘက်ကပါအတည်ပြုထားပါတယ်။ရှိုင်းစိုးမြို့မှာလုံမဲ့ဒီအခမ်းအနားကိုသူတို့နှစ်ယောက်တက်ရောက်တဲ့အချိန်တူနေမလားဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့သိကြတာကတော့ဒါဟာလာပေါင်းများစွာအတွင်းသူတို့နှစ်ယောက်တနေရာထဲမှာအနီးကပ်ဆုံးရောက်သွားမဲ့အနေအထားဖြစ်ပါတယ်။ဒီနှစ်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေမပြန့်ပွားရအောင်ထိန်းချုပ်နိုင်ဖို့အတွက်အခမ်းအနားကိုအကျဉ်းချုပ်ကျင်းပဖို့ပဲစီစဉ်ထားတယ်လို့မြို့သားဥယျာဉ်နယ်တက်တော်များထိန်းသိမ်းစောင့်ရှောက်ရေးဌာနကပြောပါတယ်။အခမ်းအနားကိုမနေ့9:45မိနစ်မှာစတင်ပြီးမိနစ်20ကြာကျင်းပသွားမှာဖြစ်ကြောင်းဒီနှစ်မှာတော့မိန်ကုန်းပြောကြမဲ့သူရောတင်းသချင်းတီဆိုမဲ့သူရောပေါင်းမှာမဟုတ်ပဲလေကြောင်းခီးစဉ်အမှတ်93ပုံမှာပါသွားတဲ့ခီးစဉ်နဲ့လေယာဉ်မူရန်တယောက်စီရဲ့နံပါတ်ကိုရွတ်ပြီးအမှတ်တရခေါင်းလောက်တီးသွားမှာဖြစ်တယ်လို့မြန်မာဥယျာဉ်နဲ့တက်တော်များထိန်းသိမ်းစောင့်ရှောက်ရေးဌာနကသူတို့ရဲ့အင်တာနက်ဆာမျက်နှာမှာကြီးညာထားပါတယ်ခင်ဗျာ။အမေရိကန်နိုင်ငံမှာတောင်ဝန်ကျနေတဲ့တရုတ်သံတမန်လေးအပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကန့်သတ်ချက်အသစ်တချို့ကိုချမှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုမနေ့ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ကန့်သတ်ချက်အသစ်တွေထဲမှာတော့တရုတ်သံတမန်လေးအနေနဲ့အမေရိကန်တက္ကသိုလ်ရဲ့ college တွေကိုသွားမယ်ဒါမှမဟုတ်ဒေသခံအစိုးရဖွဲ့ဝင်တွေနဲ့တွေ့ဆုံမယ်တရုတ်တန်ရုံဒါမှမဟုတ်ကောင်စစ်ဝင်ရုံအပြင်ဘက်မှာလူ90ထက်ကျော်တဲ့ရင်ကျမှုဆိုင်ရာအခမ်းအနားတွေကျင်းပမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူရမှာဖြစ်တယ်လို့ပြောပါတယ်ဒါပြင်တရုတ်အစိုးရအနေနဲ့သူတို့လှုပ်ဆောင်နေတဲ့လူမှုကွန်ရက်အကောင့်တွေကိုတည်တည်ထားချာဖော်ပြဖို့လိုမှာဖြစ်တယ်လို့ဝန်ကြီးပေါင်ပီယိုကပြောပါတယ်အမေရိကန်မှာတာဝန်ကျနေတဲ့တရုတ်တန်တမန်တွေပေါ်မှာဒီလိုလှုပ်ရတာဟာတရုတ်နိုင်ငံမှာရှိတဲ့အမေရိကန်တန်တမန်တွေပေါ်အဲ့လိုစီမံကန့်သတ်မှုတွေချမှတ်တာကြောင့်ဖြစ်တယ်လို့ဝန်ကြီးပေါင်ပီယိုကပြောပါတယ်အမေရိကန်ဘက်ကအခုလိုလှုပ်တာဟာသူတို့ရဲ့တန်တမန်ဝန်ထမ်းတွေနဲ့ကောင်စုဝန်ရုံးဝန်ထမ်းတွေပေါ်မှာနောက်ထပ်မတရားတဲ့ကန့်သတ်မှုတွေနဲ့အတားအဆီးတွေကိုချမှတ်လိုက်တာဖြစ်တယ်လို့ဝါရှင်တန်မှာရှိတဲ့တရုတ်တန်ရုံးရဲ့ကြေညာချက်မှာပြောထားပါတယ်အခုလိုအမေရိကန်မှာရှိတဲ့တရုတ်တန်တမန်တွေပေါ်မှာကန့်သတ်ချက်အသစ်တွေချမှတ်လိုက်တာကကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံကြားမှာဆက်ဆံရေးတွေပုံပြီးတော့ဆိုးဝါးလာနေတဲ့အရေးလက္ခဏာဖြစ်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနှီးပညာတရုတ်နိုင်ငံကပြဋ္ဌာန်းခဲ့တဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေအစ်အပါဝင်ကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့ပြည်ပခါတွေဖြစ်နေကြတာပါခင်ဗျာဂျပန်နိုင်ငံရဲ့လက်ရှိအာဏာရပါတီကရာထူးကနေအနားယူတော့မဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေနေရာမှာအစားထိုးဖို့လုံနေချိန်မှာပဲတက်လာမဲ့ဝန်ကြီးချုပ်တစ်ဟာသူကတိပြုထားတဲ့အတိုင်းကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့အစားကြောင်ဆင်းနေတဲ့တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်ရှင်သန်ဥမော်လာအောင်ဦးစားပေးလုပ်လာမဲ့အပေါ်ဂျမားရေးဆိုင်ရာကျောင်းကျင်သူတွေကစိုးရိမ်နေကြပါတယ်လက်ရှိမှာတော့ဂျပန်ဆိုရဖွဲ့ရဲ့တွန်းဝင်ချုပ်ယိုရှိဟီရဆူဂါကဝန်ကြီးချုပ်နေရာကိုဆက်ခံဖို့အတွက်ရှေ့ကဦးဆောင်နေပြီးသူကကာယယောဂကိုအဆုံးသတ်ဖို့အတွက်အောင်ဆိုင်လှုပ်ဆောင်သွားမယ်လို့ကတိပြုထားပေမဲ့အစည်းအဝေးအသေးစိတ်ကိုတော့ခြားပြခြင်းမရှိသေးပါဘူးဆူဂါဟာပြည်တွင်းမှာခီးသွွာလာမှုတွေကိုပြန်လုပ်ဖို့အတွက်ထောက်ခံအားပေးသူတွေကအဓိကကြောက်သူဖြစ်တယ်လို့ရှုမြင်နေကြပါတယ် ဒါပေမဲ့အဲ့ဒီအစီအစဉ်ကြောင့်မြို့ကြီးတွေကနေကျေးလက်ဒေသတွေကိုပါဗိုင်းရပ်စ်ကူးစက်မှုတွေပြန့်နှံ့လာနိုင်တဲ့အန္တရာယ်ရှိတယ်လို့ဝေဖန်သူတွေကပြောပါတယ်။ဒါပေမဲ့ဂျပန်ကာကွယ်ရေးဝန်ကြီးတာရိုကူနိုကတော့ဆူဂါကိုဝန်ကြီးချုပ်အဖြစ်ခန့်အပ်မှာကိုထောက်ခံတယ်လို့ပြောလိုက်ပါတယ်
။ It is important to contain COVID-19 at the same time that we need to restart the economy.
So COVID-19 ကရောဂါကိုထိန်းချုပ်နိုင်ဖို့ကအရေးကြီးပါတယ်။ဒီချိန်ထဲမှာပဲကျွန်တော်တို့အနေနဲ့စီးပွားရေးကိုလည်းပြန်လည်စတင်နိုင်ဖို့လိုပါတယ်။ဆိုရအဖွဲ့အတွင်းဝန်ချုပ်ဆူဂါဟာ COVID-19 ကရောဂါပြဿနာကိုကင်တွယ်ဖြေရှင်းနေပါတယ်။နောက်ဆူဂါအနေနဲ့စီးပွားရေးနဲ့ဗိုင်းရပ်စ်ထိန်းချုပ်ရေးကိစ္စတွေကိုထိန်းကြီးဖို့ကင်တွယ်ဆောင်ရွက်သွားမှာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးတာရိုကွန်နိုကပြောလိုက်ပါတယ်။ဆူဂါကတော့သူ့အနေနဲ့လက်ရှိအာဏာရပါတီကဝန်ကြီးချုပ်နေရာအတွက်ခေါင်းဆောင်တဲ့ရှာနေတာကိုဝင်ရောက်အရွေးခံသွားမှာဖြစ်တယ်လို့မနေ့ကကြေညာလိုက်ပြီးဝင်ကြီးချုပ်ရှင်ဆိုအဘိရဲ့မူဝါဒတွေအတိုင်းဆက်သွားမယ်လို့လည်းပြောခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့ဝင်မှာ highlight meter 190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင်မင်္ဂလာပါရှင်ကျမများတစ်ဆင့်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုနိုဝင်ဘာ1ရက်ထက်နောက်မကြာပဲထိထိရောက်ရောက်ဖြန့်ဖြူးနိုင်ဖို့အတွက်ကြိုတင်ပြင်ဆင်တာတွေလှုပ်ဆောင်ထားဖို့ American ပြည်ထောင်စုကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးဌာန CDC ကအမေရိကန်တဝန်ကကျန်းမာရေးဌာနတွေကိုညွှန်ကြားချရလို့သတင်းဌာနတွေကပေါ်သူနေ့ကပြောပါတယ်။ဒီနေ့အုပ်ချုပ်ရေးမှုတွေစီကိုဩဂုတ်လ29ရက်နေ့ကပြီးပို့တဲ့စာမျက်နှာ၄မျက်နှာပါစာမှာကျန်းမာရေးဌာနတွေအနေနဲ့ကာကွယ်ဆေးဖြန့်ဖြူးရေးအစီအစဉ်မူကြမ်းကိုအောက်တိုဘာ1ရက်နေ့ထက်နောက်မကျပဲအပြီးရေးဆွဲထားဖို့နဲ့အစိုးရဆုံးဖြန့်ဖြူးနိုင်မယ့်ရက်ကိုသတ်မှတ်ထားဖို့အချက်တွေပါဝင်ပါတယ်။ CDC ရဲ့စာကိုမက်ကလက်ချီသတင်းဌာနကပထမဆုံးဖော်ပြခဲ့တာဖြစ်ပြီးနောက်ပိုင်းမှာတခြားသတင်းဌာနတွေကပြလာလာလဲဖြစ်ပါတယ်ဒီစာအကြောင်း CDC ကဝေဖန်ချက်မပေးဘူးလို့လဲ Bloomberg သတင်းဌာနကပုံတူနေကပြောပါတယ်ဒီနေ့နဲ့ဒေတာဆိုင်ရာကျန်းမာရေးဌာနတွေနဲ့စီးယူတွေကိုကာကွယ်စီးပြီးရအောင်ဖြန့်ဖြူးပေးဖို့ CDC နဲ့ contract စာချုပ်ထားတဲ့ McKesson Corporation ရဲ့ခွင့်ပြုချက်လျှောက်ထားမှုကိုဒီနေ့အစိုးရရဲ့အနေနဲ့လာမယ့်လရွေတဲ့လက်ခံရရှိမှာဖြစ်ကြောင်း CDC ညွှန်ကြားမှု Robert Raphael ရဲ့စာမှာပါရှိတယ်လို့သတင်းဌာနတွေကပြောပါတယ်ဒီလိုလျှောက်ထားလာတဲ့အခါမှာဒီနေ့အစိုးရရဲ့အနေနဲ့အမြန်ဆုံးအကူအညီပေးဖို့နဲ့ခွင့်ပြုချက်ပေးဖို့လိုအပ်ချက်တချို့ကိုရှော့ပေါ့ပေးဖို့ CDC ကမြစ်တာရက်ခံထားတယ်လို့ American သတင်းဌာနတွေကပြောပါတယ်ကျန်းမာရေးဌာနတွေကတော့လူတွေကိုကာကွယ်ဆေးကိစ္စအသိပညာပေးဖို့ကာကွယ်ဆေးဖြန့်ဖြူးဖို့နဲ့တန်ပေါင်းများစွာသောကာကွယ်ထိုးဆေးတွေကိုအဲ့ဒီလောက်မြင်းမြန်းဆန်ဆန်စီမံခန့်ခွဲမှတ်တမ်းတင်နိုင်ဖို့ဝန်ထမ်းအင်အားငွေကြေးနဲ့ပစ္စည်းကိရိယာအလုံးလောက်မရှိဘူးလို့ပြောဆိုနေကြပါတယ်American ပြည်ထောင်စုကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်ဖို့ American Dollar 10 billion သုံးစွဲခဲ့ပေမဲ့ကာကွယ်ဆေးစီမံခန့်ခွဲဖြန့်ဖြူးဖို့အတွက်ငွေခွဲဝေပေးရထားတာမရှိဘူးလို့လည်း AP သတင်းကပြောပါတယ်ရှင်။မလအစောပိုင်းကတည်းကပိတ်ထားခဲ့တဲ့တရုတ်နိုင်ငံဘေကျင်းမြို့နိုင်ငံတကာလေဆိပ်ကိုဂျာတာဘရီနီကပြန်ဖွင့်လိုက်ပြီး COVID-19 ကူးစက်မှုနှုန်းနည်းတယ်လို့ယူဆရတဲ့နိုင်ငံတွေကလေရင်ခရီးစဉ်တွေကိုကန့်တတ်ခွင့်ပြုသွားမှာဖြစ်ပါတယ်။ Cambodia, Greece, Denmark,ထိုင်းပါကစ္စတန်ဩစတြေးလျကနေဒါနဲ့ဆွီဒင်နိုင်ငံတွေကနေတရုတ်နိုင်ငံကိုလာရောက်မဲ့ခီးသွားတဲ့အနေနဲ့လေယာဉ်ပေါ်မတက်ခင်မှာကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းအထောက်အထားပြရမှာဖြစ်တယ်လို့လည်းအစိုးရပြောခွင့်ရဆူဟီချင်းကပြောပါတယ်စံတက်ကာလာလေးစိတ်မှာတရက်ကိုခမန်းကြီးခီးတွေ900လောက်ကန့်တက်လက်ခံသွားမှာဖြစ်ပြီးဆိုက်ရောက်ခီးတွေအလုံးယောဂပိုးစစ်ဆေးခံရမှာဖြစ်တယ်လို့သတင်းနှစ်ပတ်တီးခြားခွဲနေထိုင်ရမှာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ကူးစက်သူလူနာ13,000ကျော်ရှိတဲ့အတွက်ဒါဟာတရက်တာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။စုစုပေါင်းကူးစက်သူ 3.8 တန်းကျော်နဲ့သေဆုံးသူ 6,900 ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနစီရင်တွေအရသိရပါတယ်။အိန္ဒိယမှာတော့တရက်တာကူးစက်မှုနှုန်းတည်နေတာသတင်းသုံးပတ်ဆက်တိုက်ကြုံနေပြီဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကနေ့တရက်ထဲကူးစက်မှု 3,600 ကျော်နဲ့သေဆုံးသူ 134 ယောက်ရှိတဲ့အတွက်ဇူလိုင်လ 22 ရက်နေ့နောက်ပိုင်းကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ကူးစက်သူစုစုပေါင်းက 38,000 ကျော်နဲ့သေဆုံးသူ 9,950 ရှိပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီကနေ့ကူးစက်သူ 1,980 ကျော်သေဆုံးသူ 65 ယောက်နဲ့ကူးစက်သူစုစုပေါင်း 22,000 ကျော်နဲ့သေဆုံးသူ 3,680 ကျော်ရှိပါတယ်ရှင်။ ထိရောက်တဲ့ကာကွယ်ဆေးတစ်ခုကိုမျှော်လင့်ထားရတဲ့အချိန်တော်တော်ဆော့ပြီးတော့ထုတ်လုပ်နိုင်မယ်လို့ခန့်မှန်းထားပေမယ့်ဆေးမလုံးမငါဖြစ်မဲ့အရေးကိုရှောင်ရှားဖို့အတွက်တော့အစိုးရတွေကလုံလောက်တဲ့ငွေကြေးသုံးစွဲမှုတွေမလုပ်ဘူးဆိုရယ်စိုးရင်ပူပန်မှုတွေတစ်ဖက်ပေါ်လာနေပါတယ်တန်းချီတဲ့ကာကွယ်ဆေးတွေကိုစီမံခန့်ခွဲဖြန့်ဖြူးရေးမှာကြုံတွေ့ရမယ့်စိန်ခေါ်မှုတွေကိုလည်းကြိုတင်တွေးဆပြီးတော့ပြင်ဆင်ထားတာမရှိဘူးလို့ဆိုပါတယ်။ကမ္ဘာလူဦးရေ10ဘီလီယံအတွက်လိုအပ်တဲ့ကာကွယ်ဆေးတစ်ဝက်လောက်ကိုရရှိဖို့နိုင်ငံအစိုးရတွေကငွေကြေးသုံးစွဲထားပြီးဖြစ်တယ်လို့အကဲဖြတ်သူတွေကပြောပါတယ်။ကမ္ဘာနိုင်ငံပေါင်း190ကျော်ကလည်း WHO ကဥဆောင်တဲ့ကာကွယ်ဆေးညီလူညီမျှရရှိရေးအစီအစဉ်မှာပါဝင်ဆောင်ရွက်ဖို့ဆီစဉ်ဆွေးနွေးနေပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံကတော့ဒီအစီအစဉ်မှာပါဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်။အမေရိကန်နိုင်ငံလိုပဲသူတို့ရဲ့ပြည်သူတွေကာကွယ်ဆေးအချိန်မီမရမှာကိုစိုးရိမ်နေတဲ့နိုင်ငံတွေကလည်းကိုယ့်အစီအစဉ်နဲ့ကိုယ်ကာကွယ်ဆေးတွေထုတ်လုပ်လာနေကြပါတယ်။ဗြိတိန်၊ဂျပန်၊ကနေဒါ၊ဩစတြေးလျနဲ့နိုင်ငံအများပြားကအလားအလာကောင်းတဲ့ကာကွယ်ဆေးတန်းနဲ့ချီပြီးဝယ်ယူဖို့ဆေးဝါးကုမ္ပဏီတွေနဲ့သဘောတူစာချုပ်တွေအပြိုင်ဆိုင်ချုပ်ဆိုနေကြပြီဖြစ်ပါတယ်ရှင်။Facebook ရဲ့မူဝါဒတွေကိုချိုးဖောက်တဲ့ဆိုပြီးအိန္ဒိယအနာယပါတီဝင်နိုင်ငံရေးသမားတူကို Facebook ဆံမျက်နှာကနေဖယ်ရှားလိုက်ပါတယ်။အိန္ဒိယမှာ Facebook ပေါ်ရေးသားနေရတွေနဲ့ပတ်သက်လို့ Facebook ကဗက်လိုက်မှုတွေရှိတယ်လို့ဆွဆွဲကြဲတီထွက်နေတဲ့အချိန်မှာပဲနိုင်ငံရေးသမားတူဖြစ်တဲ့ Raja Singh ကိုအခုလို Facebook ကုမ္ပဏီကတားမြစ်လိုက်တာပါ။သူဟာနိုင်ငံရေးအရာအခြေတင်ဆွေးနွေးပွဲတစ်ခုမှာအမုန်းတရားနဲ့အကြမ်းဖက်မှုသဘောပါတဲ့စကားလုံးအတုံးအနှုံးတွေပြောဆိုခဲ့တာကိုတွေ့ရှိခဲ့ရတယ်လို့ Facebook ကုမ္ပဏီကပြောပါတယ်။ဒါကြောင့်သူ့ကိုလူတူးချင်းစီနဲ့အဖွဲ့စည်းလိုက်အန်ဒီရဲ့ပြုနိုင်တဲ့မူဝါဒနဲ့ Facebook နဲ့ Instagram ဆက်မျက်နှာတွေအသုံးပြုခွင့်ကိုပိတ်ပင်လိုက်ကြောင်း Facebook ကပြောပါတယ်။ Raja Singh ကိုအခုလို Facebook ဆက်မျက်နှာကနေဖေရှားလိုက်တဲ့အကြောင်းအစိုးပိုင်းမှာ Wall Street Journal သတင်းကဖော်ပြခဲ့ပါတယ်ရှင်။သောရရှင်များရှင်ကြာတာပြီးညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလေးအပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်နေနာဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံမှာကိုဗစ်ကပ်၁၉ရံအဓိကကြုံနေရတဲ့ရခိုင်ပြည်နယ်တစ်ခုလုံးနီးပါးမှာညမထွားမင်းတွေထုတ်ပြန်လိုက်တဲ့ကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရပ်ကူးစက်မှုတွေတိုးလာရကကူးစက်သူအတည်ပြုလူနာမရှိသေးတဲ့ရန်ပင်မြို့နယ်ကလွေလို့စံတရားတွေအလုံးမှာညမထွားမင်းတွေထုတ်ပြန်လိုက်ပါတယ်။လက်နက်ကင်မင်းပခတ်တွေကြောင်းစောပိုင်းမှာကတည်းကပုံမှန်တစ်လေးလေးညမထွားမင်းထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းကြားပုံနေကျွန်းရသေးတောင်ဘူးကြီးတောင်နဲ့မုံတော်မြို့နယ်တွေအပြင်နောက်ထပ်မြို့နယ်တွေမှာပါကာယောဂါကာကွယ်ရေးအတွက်တိုးရှင်းမင်းထုတ်ပြန်ခဲ့တာဖြစ်ကြောင်းရခိုင်ပြည်နယ်စိုးရအဖွဲ့ပြောခွင့်ရစေပင်သာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့ဒါကတော့ကျွန်တော်တို့ညီရန်ကမှာလည်းပဲဒီလိုပေါ်တော့အင်းစိန်လေးဒီသားမျိုးတွေဒီမှာတော့အရန်ကျန်ပေါ်မှုများတဲ့မျိုးတွေဒီမှာအဲ့လိုပဲညမထရအမျိုးကြီးခြားပြီးတော့ဒီလိုတွာလာတဲ့ကံတက်တော့လောလောဆယ်ဆယ်နဲ့နေရာကြီးခြားအဲ့လိုသိမ့်ဆုပ်လိုက်တဲ့အခါမှာတော့ဒါအစီအမီကောင်းပထမအစီအမီကပေါ့နော်အစီအမီကောင်းကြတာသိရတယ်ပေါ့နော်အခုလေဒီမှာလေဒါဒီပြောင်းဖို့များလာတဲ့အဖြစ်ကြောင့်ကျွန်တော်တို့ကအဒီညမတဲ့အမေထုတ်ပြန်ထားမှသာကိုရင်ကျွန်တော်တို့သိဖို့ဆိုရဲအဲသိချာအလဲတဲ့ပုံပြီးတော့ဖြည့်အောင်မယ်ဆိုပြီးတော့အဲ့ဒါကြောင့်ထုတ်ပြန်တာဖြစ်သွားတာ
ကာယောဂါကာကွယ်ထိရောက်ရတဲ့ညမထွေးအမင်းထုတ်ပြန်လိုက်ရဆိုပေမဲ့လည်းဒေသခံတွေကမှဆောက်ဝတ်နေရဲ့ခက်ခဲကြုံရမှာစိုးရိမ်မှုတွေလည်းရှိနေပါတယ်။ကြောက်ပြုံမှုနဲ့လက်ခမော်ကြေးရွာကကိုသိန်းညွန်းကတော့ကျမ်းမာရေးအတွက်ညမထွေးအမင်းထုတ်ပြန်ထားပေမဲ့ညဖတ်တွေမှာလှုပ်ထွက်လာရတဲ့အခြေခံလူတိုင်းစားတွေအတွက်စဉ်းစားပေးချင်တယ်လို့ပြောပါတယ်
။ငယ်အခုကညမထွေးအမင်းထုတ်တယ်ဆိုတာကတော့ကျွန်တော်တို့လက်လုံးလက်စွပ်တွေလည်းပြန်ရှင်းဖို့လိုတယ်လေ။အစိုးရကတပိုင်းကကျွန်တော်လည်းလုံးလည်းတော့ညနေကြရင်ဖိုက်ချရတယ်ဖြာနာဖြာကိုဒီရဲ့ကြနာပေါ့ဒီရဲ့ကြနာငါချရတယ်ကျွန်တော်တို့ဒီလည်းလုံးလည်းတော့ဒီဟာလေးညမဆိုင်မှဆိုရင်ကျွန်တော်တို့ရဲ့လည်းလုံးလည်းတော့စနေရကြောင်းဟာလေးကျွန်တော်တို့ဖြတ်ခတ်သွားမှာပေါ့နော်
ကယောဂကာကွယ်ထိရောက်ရတဲ့ညမထွေးအမင်းထုတ်ပြန်လိုက်တဲ့ဆိုပေမဲ့လေယာဉ်လုပ်ငန်းနဲ့ငါးဖန်လုပ်ငန်းကိုအများဆုံးလုပ်ကင်ကြတဲ့ရခိုင်ပြည်နယ်မှာအများပြည်သူအတွက်ခက်ခဲကြုံရမှာကိုမြေပုံမျိုးနဲ့ပြည်သူ့လွှတ်တော်မှဥဖေတိုင်းတို့လိုဒေသခံနိုင်ငံရေးအတိုင်းဝန်ကလည်းစိုးရိမ်နေကြပါတယ်
။အဲဒါကြောင့်ဆိုးရိမ်နဲ့ကောင်းကျိုးကိုတွေ့မယ်ဆိုရင်တော့ဒီညမထွေးရဒီ COVID-19 နဲ့ပတ်သက်ပြီးညမထွေးရဆိုတဲ့အဲဒီထုတ်ပြန်ချက်ကတိတ်ပြီးတော့မထိရောက်ဘူးအကျိုးလည်းမပြုဘူးဟုတ်နော်ပို့ပြီးတော့ဖြည်းဖြည်းရောက်ရောက်ဟိုစွန့်ဆောင်နိုင်တာတော့ကျွန်တော်တို့မသိဘူးဒါပေမဲ့လူထုမှာတော့အော်ဒီရှားဝင်းကြီးအတွက်ပို့ပြီးတော့အခက်အခဲတွေ့လာတယ်လို့မြင်တယ်ခင
်ဗျ။ရခိုင်ပြည်နယ်မှာဒီကနေ့ထိကိုရိုနာဗိုင်းရပ်ကူးစက်ခံရသူ900နီးပါးရှိနေပြီ။မြန်မာတနင်္ဂနွေလုံးမှာယောဂါကူးစက်ခံရသူ1000ကျော်ထိရှိနေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်လုံးမှာတော်လာကန့်တတ်ထားသလိုမလိုအပ်တဲ့အပြင်မတော်ဘူး။မဖြစ်နေတော်ရတဲ့အခါမျိုးမှာလည်းနှာခေါင်းစည်းတက်ဖို့ပါဝင်ကျန်းမာရေးအတွက်ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာကြဖို့လည်းကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်ခင်ဗျ။ကျွန်တော်အသက်နိုင်ရခိုင်ပြည်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
COVID-19 ရောဂါကူးစက်ခံရသူဒုလာရနဲ့အမျှချမှတ်ထားတဲ့ကာယရောဂါထိန်းချုပ်ကာကွယ်ရေးစီမံချုပ်ဖောက်သူတွေကိုလည်းနေရာတော်တော်များများမှာအရေးယူတာတွေတိုးလာနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကာယရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲယောဂါကာကွယ်ထိန်းချုပ်ရေးစီကံတွေတိုးမြှင့်ထားရမှာဗလိုက်နာသူတွေကိုလည်းဖန်ဆီးအရေးယူမှုတွေတိုးလာနေပါတယ်။ရခိုင်ပြည်နယ်ပြီးရင်ကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာဆိုရင်လည်းမြို့နယ်ခုနှစ်မြို့နယ်မှာမလိုအပ်ဘဲအိမ်ပြန်မထွက်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။အဲ့ဒါအပြင်ညမထွက်ရအမိန့်မလိုက်တာတွေကိုအရေးယူနေတာမနေ့ကတည်းက600ကျော်ရှိတယ်လို့လည်းရန်ကုန်တိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မန္တလေးတိုင်းမှာလည်းညမထွက်ရအမိန့်ဖောက်ပြတ်သူတွေကိုအရေးယူတာတွေစတင်နေပြီလို့မန္တလေးတိုင်းလုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးဗိုလ်မှူးကြီးကျော်ကျော်မင်းကပြောပါတယ်။ဒီနေ့
ဖန်တဲ့အခါမှာအလုံးပေါင်း56ယောက်မြို့နယ်ခုနကမြို့နယ်မှာညပြတ်ပြတ်တဲ့ဖြာစီရောက်နေချင်းဒါကတော့ပထမပိုင်းအခုအလုံးပြန်ပြီးတော့စုပေါင်းပြန်ပေါ်မယ်ပြောမယ်ဆိုရင်အခု25ရက်3လ2020ရနေပြီမှာ31ရက်8လ2020ဒီကိုပုံမှန်188နဲ့ဒီခုနညမထွက်ရအမိကိုချိုးဖောက်ပြီးတော့ပုံမှန်188နဲ့ရေးယူရမှုတရားနဲ့ပုံမှန်ရှိတယ်ပုံမှန်188နဲ့ရေးယူတာစုပေါင်းရေးယူမှုတရားပုံမှန်ရှိတယ်
စကိုင်းတိုင်းအတွင်းမှာလည်းမေလ25ရက်ကစပြီးမနေ့ကအထိနှာခေါင်းစည်းမတက်ဖ ೇನೆ အင်ဂျင်ထွက်သူတွေကိုကူးစက်ယောဂါကာကွယ်နှိမ်နှင်းရေးဥပဒေနဲ့အရေးယူထားတာ4000ကျော်အထိရှိလာပါပြီ။ယောဂါကာကွယ်ထိန်းချုပ်ရေးစီကံမလိုက်တာသူတွေကိုထိထိရောက်အရေးယူဖို့ပြည်ထောင်စုဝန်ကြီးဌာနကလည်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကဒီသတင်းပတ်ထဲအွန်လိုင်းဆွေးနွေးကမ်းမှာတည်ပြထားပါတယ်။ပြည်ရင်းကူးစက်လူနာရှိလာတဲ့မွန်ပြည်နယ်မှာတော့ကိုဗစ်ကူကော်မတီကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းဆောင်ရွက်နေပြီးညမထွက်ရအမိန့်နဲ့တခြားဒေသများအမိန့်တွေကိုတော့တိကျထုတ်ထားတာမရှိပေမဲ့ယောဂကာကွယ်ရေးအပိုင်းမှာအချိန်မြင့်ဆောင်ရွက်နေတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကပြောပါတယ်။
ကျွန်တော်တို့ရှိမှာက17ယောက်ပေါ့နော်ဖြစ်သွားတဲ့အတွက်ကျွန်တော်တို့က glossary မှာဟိုမုတ်ပွန်ရက်ကွက်ရဲ့နောက်ကျွန်တော်တို့စကဲကုန်းရက်ကွက်ရဲ့ပေါ့နော်အဲ့ရကွက်နှစ်ခုတော့ကျွန်တော် stay home ပေါ့ stay home သတ်မှတ်ထားတယ်ကျွန်တော်တို့မော်ဂျီနယ်ကိုဝင်လာမဲ့ဝင်ပေါက်ပေါ့နော်ဝင်ပေါက်ဆိုတာဒီဘကိုးဘက်ကဝင်လာမဲ့ဝင်ပေါက်မှာဟိုမုတ်ပလင်ပေါ့တိုက်သူမုတ်ပလင်နဲ့တိတ်စက်မှာဟိုကျွန်တော်တို့တာမက်စကန်နာနှလုံးနဲ့ဂိတ်နှစ်ဂိတ်ဖွင့်ပြီးတော့ရှည်စစ်နေတာရှိတယ်ရခိုင်ကလာတယ်ဆိုရင်တော့ကျွန်တော်တို့ကလောလောဆယ်မှာဟိုကွာလင်းထားမယ်ဆွတ်ယူမှာပေါ့နော်ဆက်တယ်
ဒီလိုလိုကြားကံယောဂကူးစက်ပြန့်နှံ့တာမရှိသေးဘူး။ဩဂုတ်လ10ရက်နေ့နောက်ပိုင်းကစပြီးရခိုင်ပြည်နယ်ကနေပြန်လာသူတွေရှိရင်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကိုအကြောင်းကြားဖို့ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမလိုက်နာခဲ့ရင်တဘာဝဘေးရနေတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တဘာဝဘေးရနေတဲ့စီမံခန့်ခွဲမှုဥပဒေမှာဘယ်သူမှဆိုဆက်စစ်ချက်မပြုလုပ်ဖ ೇನೆ ပေါ်ဆသွားဆောင်ရွက်တာဘေးရနေတဲ့တခုခုကြားနိုင်တာကိုသိလို့ဖြစ်စေတမင်လို့လို့ဖြစ်စေတဘာဝဘေးရနေတဲ့ကျုံရတာဒါမှမဟုတ်ရင်လည်းကျုံရအောင်အကြောင်းရင်းတွေဖန်ပြီးတယ်ဆိုရင်၃နှစ်ထပ်မပိုတဲ့ထောင်နဲ့ငွေနဲ့ဒါမှမဟုတ်ပြစ်ဒဏ်နဲ့စလုံးချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ရှင်။ရှင်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်နေပြည်တော်နဲ့ရန်ကုန်အပါအဝင်နေရာတော်တော်များများမှာခီးတွားလာမှုတွေကိုပုံမှန်တင်းကျပ်လာနေပြီးစောင့်ကြည့်တဲ့အစီအစဉ်တွေကိုလည်းတုံ့ပြန်ထားတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါ။ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအစိုးရဝန်ထမ်းတွေခွင့်ပြုချက်နဲ့ခီးတွားပြီးနေပြည်တော်ကိုပြန်လာတဲ့အခါမဖြစ်မနေသတင်းသပတ်ကြား quarantine စောင့်ကြည့်စစ်ဆေးခံဖို့ဒီနောက်မှာလည်းပိုးရှိမရှိစစ်ဆေးဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အကြောင်းမျိုးမျိုးနဲ့နေပြည်တော်ကနေတခြားကိုခရီးသွားသူတွေဒါမှမဟုတ်နေပြည်တော်ကိုလာတဲ့သူတွေအနေနဲ့လည်းတရင်နှစ်ပတ်စောင့်ကြည့်စစ်ဆေးခံဖို့ညွှန်ကြားထားပြီးယောဂါပိုးရှိမရှိဆိုတာကိုတော့ကိုယ်စီရင်နဲ့ကိုကုံကြက်ခံရမှာဖြစ်တယ်လို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးမှုတောက်တာမြတ်ဝနဆိုးကပြောပါတယ်။
ဒ
ီရပိုင်းတွင်းမှာပေါ့လေနေပြီးတော့မှလည်းကိုဗစ် positive case တွေထွက်လာတာလေးလည်းရှိပါတယ်ဒါကြောင့်မလို့ပို့ပြီးတော့ဟိုရောဂါနှိမ်နေလုပ်ငန်းတွေကိုအချိန်ကုန်မြင့်ဆောင်ရပါတယ်အဲ့လိုတောင်းတဲ့အခါမှာဒီပြည်သူတွေအနေနဲ့နေပြီးတော့ဝင်လာရောက်လို့ရှိရင်သိစ်စ်ပြီးတော့ covid 19 free ဖြစ်မှဝင်ရောက်ခွင့်ပြုဖို့ကန့်သတ်ချက်ကလေးတွေကိုမနေ့ကစဆောင်ရပါတယ်နောက်တစ်ခုကတော့နေပြီးတော့မှရှိတဲ့စားတော့ဆိုင်လေးတွေအဲ့ဒါတွေကိုလည်းကျွန်တော်တို့ကရှောင်းကင်းစစ်ဆေးပြီးတော့ဒီရောဂါကူးစက်ပြန့်ပွားနိုင်တဲ့အပြုအမူမျိုးရှိတာဆိုရင်ကျွန်တော်တို့ကပြည်ပေးတာလေးတွေချိန်ကုန်တာလေးရှိပါတယ်
အစိုးရရောင်းဆိုင်ရနေပြီးတော့မှယောဂါကုသသူအတိပြုလူနာတွေတွေ့ရှိရပြီးနောက်ကန့်သတ်ချက်တွေတိုးမြင့်လာရကအသွားလာတွေလည်းနေပါသွားတယ်လို့ဒေတာခန်လေးကပြောပါတယ်။အောင်မင်္ဂလာအဝေးပြေးနေမြေအုပ်ချုပ်ရေးမှူးဦးအောင်မြင့်ဝင်းကတော့နေပြီးတော့နဲ့ကျေးဆွဲနေတဲ့ရင်းလိုင်းတွေမှာခီးသွားတွေမရှိသလောက်ဖြစ်သွားတယ်လို့ပြောပါတယ်
။ဟိုကန့်သတ်ချက်ကျင်းရင်နေပြီးတော့ကန့်သတ်ချက်ကတအားပြီးစီးပြီးရအောင်နဲ့ရောင်းရတယ်ကျင့်တယ်တဲ့ဘောတော့ပြီးရနော်။အဲ့ဒါဆိုတော့မနေ့နေပြီးတော့အလုံးဝရဆိုင်ရတယ်တော့တော့လည်းဒီဝင်ရမယ်ဆိုတော့အားရင်ပြောကြတယ်တခြားမျိုးနယ်တွေကညာတော့ရှိတဲ့ရှိတယ်ဒီလိုဒါလည်းဒီလိုကြီးနေပြီးတော့တော့မပြင်းထန်တဲ့အခါကျတော့ဟိုတွားလာမယ်တွားလာတော့ရှိကြတယ
်ရန်ကုန်တိုင်းမှာလည်းပြည်တွင်းကူးစက်မှုတွေများနေတဲ့ပြင်ကန်းကျွမျိုးနဲ့အင်းဆိုင်မျိုးနဲ့မြောက်ကလာဘာမျိုးနဲ့တာကေတာမျိုးနဲ့လှိုင်မျိုးနဲ့ပစွန်တောင်မျိုးနဲ့မင်္ဂလာတောင်မျိုးနဲ့တို့မှာလည်းတတ်နိုင်သလောက်အပြင်းမထွက်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်ပြပိုင်းအတွင်းမှာပဲအတိပြုလူနာ12ယောက်ရှိခဲ့တဲ့မုံကြီးနယ်မှာလည်းမော်လမြိုင်မြို့တွင်ရက်ကွက်နှစ်ခုမှနေထိုင်သူတွေတက်နိုင်တဲ့လောက်အိမ်ထဲမှာနေထိုင်ဖို့လည်းအမိန့်ထုတ်ပြန်ထားပါတယ်။မဖြစ်မနေအပြင်ထွက်ရမယ်ဆိုရင်နှာခေါင်းစည်းတက်ကြဖို့လက်ဖက်ရည်ဆိုင်စားတောက်ဆိုင်တွေကိုလည်းစိုင်းထိုင်စားတောက်ခွင့်မပြုဘဲအိမ်ထဲနဲ့စနစ်နဲ့ရောင်းချဖို့ပြည်နယ်အစိုးရကညွှန်ကြားထားပါတယ်။ယောဂါကူးစက်မှုတွေရှိတဲ့ဒေတာတွင်ကနေမွန်ပြည်နယ်ကိုလာရောက်သူတွေအနေနဲ့သတင်းထပ်ပတ်ကြမဖြစ်မနေအသွာလာကတ်တတ်စောင့်ကြည့်တဲ့နေရာမှာနေထိုင်ရမယ်လို့လဲမွန်ပြည်နယ်ဒုတိယပြည်သူ့ကျန်းမာရေးဦးစီးမှုတောက်တာဝတ်မှုံကပြောပါတယ
်ပထမတော့စစ်ဆေးရုံပဲအခုအမားတို့ကရန်ကုန်ကစေဟုံးတက်မှတ်ထားတဲ့မြို့နယ်ကိုစေမှုဝင်တော့လေအနောက်ရထားနဲ့ရလာတဲ့သူတွေကတော့ကျူဝင်ရမယ်ကားတော့အဝင်ဝမှလည်းကအမားတို့ကစစ်လိုက်ပြီးစစ်တောင်းတာခင်းပါခင်ဗျာအမားတို့ကတော့ဟိုပြင်းမပြန့်နေဘူးပေါ့နော်ကျူဝင်ခိုင်းတာပေါ့
ဒီနေ့မွန်လွဲပိုင်းအထိကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူ1058ဦးကိုအသိပြုထားပါတယ်။ကိုဗစ်ရောဂါကြောင့်သေဆုံးသူကတော့6ဦးရှိပြီးရောဂါသက်သာပြီးပြန်နေကောင်းလာသူက359ဦးရှိတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကိုဗစ်ကရောဂါပြန့်ပွားမှုအခြေအနေကြောင့်ရွေးကောက်ပွဲရက်ကိုလက်တလောရွှေ့ဆိုင်ဖို့မရှိသေးပေမဲ့စစ်ပွဲတွေကြောင့်နေမြေဒေသအချို့မှာတော့ရွှေ့ဆိုင်ပွဲရှိကြောင်းရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။ဒီရက်ပိုင်းအတွင်းမြန်မာနိုင်ငံမှာကိုဗစ် -19 ကရောဂါကူးစက်မှုအခြေအနေဟာတနေ့တခြားမြင့်တက်လာနေပြီးဒီကနေ့မှဆိုရင်ကူးစက်ခံရသူ1000ကျော်အထိရောက်ရှိလာနေတာပါ။ဒီလိုရောဂါကူးစက်မှုမြင့်မားလာနေတာကြောင့်2020ရွေးကောက်ပွဲကာလကိုမူလသတ်မှတ်ရက်အတိုင်းနိုဝင်ဘာလမှာကျင်းပနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကတော့လက်ရှိအခြေအနေအရရွေးကောက်ပွဲရွှေ့ဆိုင်းဖို့မရှိသေးကြောင်းနဲ့ရှိရင်လည်းအောက်တိုဘာလမှာထုတ်ပြန်သွားမယ်လို့နေပြည်တော်ရွေးကောက်ပွဲကော်မရှင်ရုံးမှဗိုလ်ထူးလေးကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်။ရွှေ့ဖို့အကြောင်းအခုထိမရှိသေးဘူးပေါ့။ရွှေ့ရင်ခုနလိုအော်တိုဘာလာကျုပ်တင်ပြီးတော့ကျွန်တော်ပြောမှာပေါ့များများလာတဲ့ဆိုတာလည်းပဲဟိုစစ်တွေနဲ့ရန်ကုန်ပေါ့နော်ကျန်တဲ့နေရာတွေမှာတော့ဘယ်တော့မရှိဘူးပေါ့စစ်တွေနဲ့ရန်ကုန်မှာပဲပြများလာပေါ့
2020ရွေးကောက်ပွဲမကျင်းပနိုင်တဲ့နယ်မြေတွေကတော့ဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းကမြို့နယ်၅မြို့နယ်နဲ့ရခိုင်ပြည်နယ်ကမဲဆန္ဒနယ်တွေပါဝင်နိုင်ကြောင်းပြောဆိုပြီးလက်တလုံးစီစစ်နေကြောင်းလည်းထည့်သွင်းပြောကြားပါတယ
်အဲ့ဒါတွေစီစစ်နေပြီးတော့ဒီရွေးကောက်ပွဲနဲ့နှီးတဲ့အချိန်ခါမှာတော့အချိန်ကြီးအဲ့ဒါတွေကိုကျင်းညာပါပေါ့မြို့နယ်တစ်ခုလုံးမကျင်းပနိုင်ဘူးဒါမှမဟုတ်မြို့နယ်တစ်ခုအတွင်းမှာမဲဆန္ဒနယ်တစ်ခုတော့မကျင်းပနိုင်ဘူးဒါမှမဟုတ်မြို့နယ်တစ်ခုဘုံမမဲဆန္ဒနယ်တစ်ခုအတွင်းမှာဘယ်ကြေးရွာအုပ်စုဘယ်ရပ်ကွက်ကတော့မကျင်းပနိုင်ဘူးဒါတွေလည်းကျူပြီးတော့ကျင်းညာသွားမယ
်လုံချုံရေးရရွေးကောက်ပွဲရွှေ့ဆိုင်တာကိုအရင်ရွေးကောက်ပွဲတွေလိုအော်တိုဘာလမှာကျင်းညာမှာဖြစ်ကြောင်းလဲဦးမြင့်နိုင်ကဆက်ပြောပါတယ်စခိုင်မျိုးသားပါတီကမြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပိ္ပတန်ကတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ
်ရခိုင်ပြည်နယ်အနေနဲ့ကတော့မြို့နယ်အချို့ကတော့ရွေးကောက်ပွဲဖြစ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ကညွှန်ရင်းထားတယ်ဒါပေမဲ့တစ်ဖက်မှာဒီတပ်တော်ဘက်ကလည်းရွေးကောက်ပွဲကိုအနှောင့်အယှက်မပေးဘူးဟိုကြောင့်သူတို့လူလာတယ်ဆိုတော့ကျင်းရချက်မျိုးထုတ်ထားတော့အော်ဒါကတော့အခုတစ်ဖက်မနှောင့်ယှက်ဘူးတိုက်ပွဲတွေလည်းအဲဒီကာလကြားထဲမှာအနာသာရပ်တန့်ထားမယ်ဆိုရင်တော့ ရွေးကောက်ပွဲကဒီရခိုင်နှုန်းအပြည့်မဟုတ်ရင်တော့မှာပေါ့နော်လုံးပိုင်တဲ့ဒေတာတွေကိုလုံးမယ်ဆိုရင်တော့လုံးဖြစ်တယ်ဒါပေမဲ့ရွေးကောက်ပွဲကော်မရှင်သဘောထားတနည်းအားဖြင့်အစိုးရရဲ့သဘောထားပေါ်မှာမကြည့်ရဲဒီကျွန်တော်ကမြင်ပါတယ
်လာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမယ်ဖန်တီးအိမ်ရဲဘက်အဖွဲ့ရဲ့ဒါရိုက်တာဒေါက်ခင်လေးငယ်ကတော့ကိုဗစ်ကရောဂါကြောင့်ရွေးကောက်ပွဲရွှေဆိုင်တာမျိုးရှိရင်လေမြို့နယ်အလိုက်ရွှေဆိုင်တာကိုဦးစားပေးစဉ်းစားမယ်လို့ယူဆကြောင်းပြောပါတယ်
ဥပဒေထဲမှာတော့ဦးနာရွေးကောက်ပွဲကော်မရှင်အားလို့သဘာဝဘေးအန္တရာယ်တောင်းဖြစ်စေပေါ့နော်လုံခြုံရေးအခြေအနေတောင်းဖြစ်စေအဲရွေးကောက်ပွဲကိုတွတ်သွားတော့တစုံလုံးလို့တော့မဟုတ်ပဲနည်းမြေအလိုက်ပေါ့နော်သူရွေးကောက်ပွဲကိုပြီးသားစီလဲခွဲပြီးတော့သူဟိုဟာရွှေဆိုင်တာမျိုးတွေလုံးလို့ရရလို့တော့ပါတယ်ရှင်ပါတော့ဒီမှာအထင်သာတော့တကယ်လို့ရွှေဆိုင်မယ်ဆိုလဲဒီရွေးကောက်ပွဲရက်တွေအကုန်လုံးရွှေဆိုင်တာဟဲ့သူတို့နည်းမြေအလိုက်ခွဲထားပြီးရွှေဆိုင်တာမျိုးတွေလုံးဖို့ပထမဦးစားပေးစဉ်းစားလိမ့်မယ်လို့ထင်တယ်ဟုတ်ဒါမှမဟုတ်တနိုင်ငံလုံးမှာကိုအရင်ဒီကိုဗစ်အခြေအနေပြန်ပွားလာရင်တော့ယူကောက်ပွဲကျင်းပမယ်ရက်ကိုဖေးဖို့တော့ခေတ္တောင်းဖြစ်လာနိုင်တယ်ပေါ့ဟုတ်ကဲ့
ယူကောက်ပွဲကွန်ရှင်ကတော့ကိုဗစ်ကာယောဂါကာလအတွင်းကျင်းပမယ်ယူကောက်ပွဲမှာလုံခြုံစိတ်ချစွာမဲပေးနိုင်ရေးအတွက်မဲယုံအရေးအတွက်တိုးမြင့်တာမဲယုံနယ်မြေတိုးချဲ့တာတွေလှုပ်ဆောင်ဖို့အပြင်မဲဆွယ်စည်းရုံးရာမှာလည်းတိကျတဲ့စည်းကမ်းတွေထုတ်ပြန်သွားဖို့ပြင်ဆင်နေကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။လာမယ့်ယူကောက်ပွဲမှာတော့ပြည်သူ့လွတ်တော်အတွက်ကိုယ်စားလှယ်1948ဦးအမျိုးသားလွတ်တော်အတွက်986ဦးတည်နေတဲ့တိုင်းဒေသကြီးတွေအတွက်3849ဦးနဲ့တိုင်းရင်းသားလူမျိုးရေးရာကိုယ်စားလှယ်အတွက်212ဦးတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ကျွန်တော်ဝင်းမင်ပါရွေးကောက်ပွဲမတန်ခင်နှစ်လကျော်သာသာလိုလေးမှာပဲတရားပြည်နယ်ဝန်ကြီးချုပ်ကိုသမ္မတကယာရုကရက်ဆဲလိုက်ပါပြီတရားပြည်နယ်လွှတ်တော်ကအခုလိုလှုပ်ပေးဖို့အစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝတ္တချုပ်ပါဝင်အများစုမဲနဲ့ဆုံးဖြတ်ပြီးနှစ်ရက်အကြာမှာဖြစ်လာတာပါ။ပြည်내လွှတ်တော်ကပထမဆုံးချိန်ဝန်ကြီးချုပ်ကိုဖြုတ်ခဲ့တဲ့အကြောင်းအခြေခံဥပဒေအရလုပ်တာဖြစ်ပြီးဆက်ရင်ဆိုင်သွားမယ်လို့ပြောလာတဲ့ဝန်ကြီးချုပ်ဟောင်း UL ဖောင်ရှိုကိုမေးထားပါတယ်။ဝန်ကြီးချုပ်ကအခုကတာဝန်နဲ့ရက်ဆက်လိုက်ပြီးလို့သမ္မတရုံးကစာရောက်တဲ့ကြားလို့
ဟုတ်တယ်လေ
။အဲ့ဒါလေးနည်းနည်းရှင်းပြပေးလို့ရမလား
။ဟာဒါသမ္မတကြီးကဒါဝီရင်ကောင်နဲ့ညီကိုထက်ကြည့်ခဲ့ရပဲ။စီမံဆောင်ရွက်တဲ့ပုံမှာကျွန်တော်ကျင်းနေပါတယ်ဒါအထက်ကအကြီးကြီးစီမံတာပဲဗျာကျွန်တော်နိုင်ငံရဲ့ဝိသုဘုံအခြေခံဥပဒေပြဋ္ဌာန်းထားတဲ့အတိုင်းပေါ့ဗျာ
ဟုတ်ကဲ့သမ္မတရှိရဆာပဲရှင်းအားရောက်လာလဲဝင်ရုပ်စီရောလေ
အဲဒီနေ့နှစ်နိုင်ကျော်လောက်ပေါ့
ဟုတ်ကဲ့ကြိုပြီးတော့သိထားလားအခုလိုဆာလာမယ်လို့
ဒါဒါဒီကိစ္စတွေကဘယ်လိုကြိုတိမှာလို့ရောက်တဲ့ချိန်မှာသိတာပေါ့
ဟုတ်ကဲ့ဘာကြောင့်အခုလိုနည်းနည်းဆန်းဆန်းဆုံးဖြတ်လိုက်ရတယ်လို့ထင်လဲ
ဘာကြောင့်ဖြစ်သွားလဲဆိုတော့အမှန်တရားဆိုတော့ပြတ်ကုန်လို့မဟုတ်ပါဘူးအမှန်တရားအတွက်ဒါနိုင်ငံတော်အတွက်ပြည်သူတွေအတွက်ကလည်းပဲအတင်းငန်းဆန်ပေါင်းရတယ်လို့ပဲကျွန်တော်ယုံကြည်တယ
်။ဟုတ်ကဲ့ဝင်းကျုပ်အဲ့တော့ဟိုဝင်းကျုပ်ရဲ့တာဝန်တွေကိုဘယ်လိုဆက်လက်ဖို့ရှိလဲ
။ကျွန်တော်တာဝန်ကျွန်တော်လွှဲပြီးပြီပေါ့လွှဲပြီးပြီလေ။ကျွန်တော်ဆရာဖက်ဝင်းကြီးတယောက်ကိုလွှဲပြီးပြီလေ။စက်ပြေမှုကြီးဆင်းရဲဝင်းကြီးဘော့စ်ကိုပေါ့
။ဟုတ်ကဲ့ရှိပါရောဘာဆက်လက်ဖို့အမှန်ထားလဲ
။ရှိပါတော့နိုင်ငံရေးကိုကိုပါတီရဲ့မူတိုင်းဒီဇိုင်းမှမဲ့ဆက်သွားမယ်နော်။ကိုပါတီရဲ့မူတိုင်
းဟုတ်ကဲ့အခုကတော့ဒီရေကောက်ခံကိုယ်စားလှယ်ဖြစ်တော့ဆက်လက်ခွင့်ရှိရမှာနော
်။ဟုတ်ပါတယ်ကိုယ်စားလှယ်ကိုယ်စားလှယ်ပေါ့ဒီလိုပဲဆက်လုပ်ရတော့မှာပေါ့
ဟုတ်ကဲ့အခုကိစ္စကောရင်ဆိုင်သွားဖို့ရှိလား
ကိစ္စလားအဥပဒေကြောင်းလမ်းရတာတော့အဲမဲ့ကိစ္စတွေသူသွားမှာ
ဟုတ်ကဲ့ဟုတ်ကဲ့ဝင်းကျုပ်ကောမျှော်မှန်းချလာဘူးလို့ဖြစ်လာမယ်နော
်လောကဒဏ်ကိုရင်ဆိုင်ကြက်တန်းမှုအတင့်ပဲကျွန်တော်မျှော်မှန်းထားတာလားလောကဒဏ်ကိုအကောင်းဆုံးရင်ဆိုင်ကြက်တန်းချိုးလာနိုင်ကလူသားတိုင်းရဲ့တာဝန်ပဲရင်ဆိုင်ကြက်တန်းချိုးလာနိုင်တော့အောင်မြင်မှုရမှာပဲကျွန်တော်ဒီလိုပဲခင်ကြတာအတက်လမ်းတက်ပြီးပြီနော်အတက်လမ်းကိုတက်ပြီးသွားပြီအစင်လမ်းရဲ့အတက်ကိုလည်းကျွန်တော်ခွန်နဲ့အင်းနဲ့အားနဲ့အမှန်တည်းနဲ့တက်ဖို့အငဲရန်အဆင်တင်မယ်။ငဲရန်ဆက်လက်ကြိုးပမ်းသွားမယ်။အကောင်းဆုံးကွန်ထရက်ကောင်းအောင် ပုံမှန်ပြည်စုံတဲ့ပြည်စုံအောင်ဒါကျွန်တော်အများကြီးတင်ယူကြိုးပမ်းဆောင်တော်မှာဖြစ်ပါတယ်ကျွန်တော်နိုင်ငံအတွက်ကျွန်တော်ပြည်နယ်အတွက
်ဟုတ်ကဲ့လာမယ့်ရွေးကောက်ပွဲမှာရောဝင်ကြတဲ့ရွေးချယ်မှု
ကြီးမှာပေါ့နော်လာမယ့်ရွေးကောက်ပွဲလည်းကြီးမှာပေါ့
ဟုတ်ကဲ့ဝင်က
ြမလေးရှားနိုင်ငံမှာပြန်ပေးဆွဲရာဇဝတ်ဒိုင်းတစ်ကိုင်းကိုရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်ရမှာအဓိကတန်လျာရှိသူမြန်မာနိုင်ငံသားကိုအသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။မြန်မာနဲ့နိုင်ငံသားတွေကိုပြန်ပေးဆွဲငွေတောင်းနေတဲ့ပြန်ပေးခိုင်းဝင်တွေအဖြစ်တန်လျာရှိသူတွေကိုမလေးရှားနိုင်ငံပီနန်မြို့အနီး People Habitat အရက်ကစီအုံးဆိုင်ထဲမှာရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်ခဲ့တာပါ။အင်္ဂါနေ့ကစီးနှင်မှုအတွင်းအသက်30ကျော်အရွယ်မြန်မာနိုင်ငံသားကရဲရင်တလက်နဲ့ခုခံမှုကြိုးစားခဲ့တာကြောင့်အသေးပြစ်ခတ်ဖမ်းဆီးခဲ့ရကြောင်းကိုလည်းပြည်내ရဲတပ်ဖွဲ့မှဒူတက်ဆဟာဘူဒင်ကသတင်းတောက်တီကိုပြောပြခဲ့ပါတယ်။ပြန်ပေးခိုင်းမှာအဓိကကျိုးကင်ဥဆောင်သူတွေရှိရနေရကိုတွားရောက်ဖမ်းဆီးချိန်မှာတော့အဖမ်းမခံဘဲလက်နက်နဲ့ခုခံတိုက်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တွေကပုဂ္ဂိုလ်ကာကွယ်တဲ့အနေနဲ့ပြစ်ခတ်ခဲ့ရကြောင်းပြည်내ရဲတပ်ဖွဲ့မှုကမလေးရှားဘာသာနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။မြန်မာနိုင်ငံသားတွေအများစုပါဝင်တဲ့ပြန်ပေးခိုင်းဟာမကြတဲ့ခင်အချိန်အထိလူ25ဦးထက်မနည်းကိုဖမ်းဆီးချုပ်နှောင်ထားပြီးမိသားစုတွေစီမှငွေညှစ်တောင်းခံခဲ့ကြတဲ့မှုကင်းမှတ်တမ်းတွေရှိသူတွေဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဩဂုတ်လ14ရက်နေ့ကတော့ဇလန်းချန်ငားမွေးမြူရေးကံမှာအလုပ်လုပ်နေတဲ့အသက်38နှစ်အရွယ်မြန်မာနိုင်ငံသားအမျိုးသားတဦးကိုပြန်ပေးခိုင်းဝင်တွေကရာဘာကြမ်းတစ်ခုမှရိုက်နှက်ဖမ်းဆီးချုပ်နှောင်ထားပြီးဇနီးဖြစ်သူကိုငွေညှစ်တောင်းခံနေတဲ့အချိန်ရဲတပ်ဖွဲ့ကဟန်တာဖမ်းဆီးနိုင်ခဲ့ပြီးနောက်ပိုင်းမှာတော့မတင်ငါသူတွေကိုခြေရလိုက်နိုင်ခဲ့တာလို့လည်းဒေသခံသတင်းတွေမှာဖော်ပြကြပါတယ်။ပြန်ပေးခိုင်းနဲ့ဆက်နွယ်ပြီးမြန်မာနိုင်ငံသား6ဦးနဲ့မလေးရှားနိုင်ငံသား5ဦးကိုဖမ်းဆီးထားပြီး1962ခုနှစ်ပြန်ပေးဆွဲမှုဆိုင်ရာဥပဒေပုံမှန်သုံးတဲ့အရေးယူမှာဖြစ်တယ်လို့လည်းမလေးရှားအနာပိုင်တွေကပြောပါတယ်။မလေးရှားနိုင်ငံမြန်မာတန်ယုံကအလို့သမားတန်ရာကြီးဦးအောင်ဇော်မင်းကတော့ရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးခဲ့သူနဲ့ပတ်သက်လို့အခုချိန်ထိတရားဝင်အကြောင်းကြားတာရှိမရှိမသိရသေးဘူးလို့ပြောပါတယ်
။သူကတော့ဆေးရုံမှာရောက်နေတာစံပရန်ဆေးရုံဆိုလားကျွန်တော်ဒီအဲ့အဲ့ဆေးရုံရောက်နေတာတဲ့အဲ့အနောင်ကဂျီဝန်ကအတုပတုအတုကိုင်းထားတာလို့ပြောပါတယ်ဟုတ်ကဲ့ဂျီဝန်ကအတုခဏတော့ဘာလူမျိုးလဲပါညာတော့ဘယ်သူမှပါမမသိဘူးပေါ့နော်စံရုံကတော့သူတို့ဆက်ဟိုဒီဒီနိုင်ငံအစိုးရဆက်တွေ့လားမတွေ့လားတော့ကျွန်တော်မသိဘူးပေါ့နော
်စီလန်ဂေါပီနယ်ကနေရာတချို့မှာတော့လူရဲမှုနဲ့ဖောက်ထွင်းမှုပေါင်း45မှုတက်မနဲ့ကျူးလွန်ခဲ့တယ်လို့တန်တရားရှိတဲ့သူတွေကတော့မနေ့တုန်းကရဲတပ်ဖွဲ့ကလိုက်လံရှာဖွေနေကြောင်းကိုလည်းဒေသခံသတင်းတွေကဖော်ပြပါတယ်။တန်လျာရှိသူတချို့ကတော့ဆက်လက်ရှာဖွေနေသေးဖြစ်ပြီးဖမ်းဆီးမိသူတွေထဲမှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့ဒုက္ခသည်ကပြကန်ဆောင်ထားသူတွေပါဝင်နေပြီးရာဇဝတ်မှုတွေနဲ့ဆက်နွယ်တဲ့တပ်တွေကပစ္စည်းတွေကိုလည်းသိမ်းဆည်းရမိခဲ့ကြောင်းပြည်내ရဲတပ်ဖွဲ့ကိုကိုကားပြီးသတင်းတွေမှာဖော်ပြထားပါတယ်ရှင်။ကျမမအေးပါပါ။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့ပြင်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာနှစ်ပေါင်း80ကျော်ရှိလာပါပြီမှတ်တမ်းဆိုလို့တပ်မတော်ကထုတ်ဝေတဲ့စစ်သမိုင်းလောက်ပဲရှိလာပါဒါပေမဲ့2019ခုနှစ်အတွင်းပြစ်ခတ်တိုက်ခိုက်မှုတွေကိုသူတေသနာပြုထားတဲ့စာတမ်းစောင်ထွက်ပေါ်လာပါတယ်။ဒီစာတမ်းကြောင့်ဥအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့2019ခုနှစ်ကတိုက်ပွဲမှာကြာဆုံးသူပေါင်း900ကျော်နဲ့1900အကြားမှာရှိနိုင်တယ်လို့ကမ္မပါတယ်။တိုက်ပွဲကြောင့်သေဆုံးရသူအရသာ150ကျော်ရှိတယ်လို့မြန်မာ Institute of Peace and Security ကထုတ်ဝေတဲ့နှစ်လည်မှတ်တမ်းမှာဖော်ပြပါတယ်။အစိုးရခန်းစားကစာမျက်နှာ114မျက်နှာရှိပြီးတွဲပဲ့စာရွက်စာတမ်းနဲ့ပေါင်းလိုက်ရင်စာမျက်နှာ300ကျော်ရှိတဲ့မှတ်တမ်းဖြစ်နေပါတယ်။ဒေါက်တာမင်းစောဦးခေါင်းဆောင်တဲ့သူတူပြည်အဖွဲ့ကပြုစုတာပါ။မ နိုင်ငံခြားအလှရှင်နဲ့တက္ကသိုလ်ရဲ့ကူညီထောက်ပံ့မှုကြောင့်ဒီနှစ်လေစာရန်ကိုထုတ်ဝေနိုင်တာလို့ဆိုပါတယ်။မြို့နယ်တိုင်းဖြစ်ပွားတဲ့လက်နက်ကိုင်ပဋိပက္ခတွေကိုစောင့်ကြစစ်ဆေးတဲ့စနစ်ကိုအသုံးပြုပြီးသုတေသနလုပ်တာတာလို့ဆိုပါတယ်။တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်၁၉ဘွဲ့ဆက်ဆံရေးအခြေအနေကိုတင်ပြထားပါတယ်။တိုင်းရင်းသားတပ်ဖွဲ့၁၉ဘွဲ့ထဲမှာ၁၀ဘွဲ့ကတပီလုံးအပြစ်ခတ်ရစာချုပ် NCA ကိုလက်မှတ်ထိုးထားပါတယ်။၅ဘွဲ့ကတော့၂ဦးတစ်ဖက်သဘောတူချက်ရယူထားပါတယ်။ကျန်၄ဘွဲ့မှာဘာသဘောတူညီချက်မှမရှိတဲ့အတွက်သူတို့နဲ့ပြစ်ခတ်တာအများဆုံးဖြစ်ပါတယ်။တပ်မတော်လက်အောက်ခံပြည်သူ့စစ်နဲ့နေကြားဆောင်တပ်တွေဆိုတာလည်းရှိပါသေးတယ
်။ဒါပေမဲ့2019မှာအဓိကဖြစ်ပွားတဲ့ပဋိပက္ခဟာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့ကြားဖြစ်ပွားတဲ့တိုက်ပွဲကြီးငယ်တွေဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းရင်းသားတပ်ဖွဲ့ချင်းတိုက်ခိုက်တာမျိုးရှိပေမဲ့မနေ့ကတော့နေပါသွားတယ်လို့ဆိုပါတယ်။တောင်ပလောင်တပ်ဖွဲ့နဲ့ RCSS ရှမ်းတပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေညွန်နေလာပါတယ်။ NCA ပြည်အစာချုပ်လက်မှတ်မထိုးရသေးတဲ့ KIA ကချင်တပ်ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲမဖြစ်အောင်ကချင်ပြည်နယ်မှာရှောင်ရှားနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းမှာတော့တပ်မတော်နဲ့ KIA ကြားတိုက်ပွဲတွေရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းရဲ့ထူးခြားချက်ဟာ TNL တပ်ဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေရှိနေတာဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာတော့ရခိုင်တပ်ဖွဲ့နဲ့တပ်မတော်အကြတိုက်ပွဲတွေဖြစ်ပွားပါလေ။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်မှာဖြစ်ပွားတာများပါလေ။ရခိုင်တပ်ဖွဲ့ကထိုးစစ်ဆင်တာကိုတပ်မတော်ကတုံ့ပြန်တိုက်ခိုက်ပြီးစခန်းတွေကိုခြေမုံးဖို့ကြိုးပမ်းပါလေ။တပ်မတော်ကလေကြောင်းကပါတိုက်ခိုက်လာပါလေ။ရဲ့လှုပ်ရှားမှုကြောင့်အရသာအုပ်ချုပ်မှုစနစ်ပါပျက်စီးသွားတယ်လို့ဆိုပါလေ။ရခိုင်တပ်ဖွဲ့တအောင်ပလောင်တပ်ဖွဲ့နဲ့ဟုတ်ကန်တပ်ဖွဲ့တို့ရဲ့ပူးတွဲတိုက်ခိုက်မှုကြောင့်ပုဂ္ဂုတ်ရမှာတရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းနှစ်ပတ်လောက်ပိတ်ဆို့သွားပါတယ်။ဒါပေမဲ့ဒီတိုက်ပွဲမှာခရိုင်ထစ်ချင်းတပ်ဖွဲ့မပါဘူးလို့ဆိုပါတယ်
။လွန်ခဲ့တဲ့2019မှာဖြစ်ပွားတဲ့တိုက်ပွဲ95ရာခိုင်နှုန်းဟာ NCA အပြည့်အစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားတပ်ဖွဲ့၄ဘွဲ့နဲ့တပ်မတော်ကြားဖြစ်ပွားတဲ့တိုက်ပွဲတွေကများပါတယ်။TNL တောင်ပလောင်တပ်ဖွဲ့ AA ရခိုင်တပ်ဖွဲ့နဲ့တပ်မတော်တို့အများဆုံးတိုက်ခိုက်မှုတွေတွေ့ရပါတယ် AA တပ်ဖွဲ့နဲ့တပ်မတော်တို့တိုက်ခိုက်ရမှာတပ်သား800နဲ့1500ကျားကြာဆုံးပါတယ်တောင်ပလောင်တပ်ဖွဲ့နဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာတော့တပ်သား80နဲ့120ကျားဆုံးရှုံးမှုရှိခဲ့ပါတယ်ရခိုင်တပ်ဖွဲ့ TNL နဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာရဲသားအသေးပြောက်အများဆုံးဖြစ်ပါတယ်ဒီပြည်လုံးမှာဖြစ်ပွားတဲ့တိုက်ပွဲတွေထဲမှာတမရုံနဲ့ AA ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲက58ရာခိုင်နှုန်း TNL တပ်ဖွဲ့နဲ့တမရုံကြားဖြစ်ပွားတဲ့တိုက်ပွဲက23ရာခိုင်နှုန်းရှိပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတလားတဲ့တိုက်ပွဲတရာကျော်ဖြစ်ပွားခဲ့ပါတယ
်။2019မှာတမရုံနဲ့တိုင်းရင်းသားတပ်ဖွဲ့တွေအကြားလက်နက်ကင်ပဋိပက္ခအကြိမ်ပေါင်း 1000 ကျော်ဖြစ်ပွားပြီးတိုင်းရင်းသားတပ်ဖွဲ့အချင်းချင်း45ကြိမ်ပစ်ခတ်ကြပါတယ်။ပြည်သူ့စစ်တိုင်းရင်းသားတပ်ဖွဲ့အစိုးရတပ်သားနဲ့ရက်လာဂိုင်းနေပေါ်ဝင်တဲ့အကျန်းဖက်မှုက24မှုရှိတယ်လို့ဆိုပါတယ်။ချုပ်ကြည့်ရင်တော့2019မှာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့တွေအကြားတိုက်ခိုက်မှု20နီးပါးတိုးပွားလာပါတယ်။ဒါကလည်းတပ်မတော်နဲ့ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲတွေများပြားလာတာရဲ့တပ်မတော်နဲ့တန်အောင်ပလောင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတိုးပွားလာတာရဲ့အကြောင်းဖြစ်ပါတယ်။တိုင်းရင်းသားတပ်ဖွဲ့အချင်းချင်းတိုက်ခိုက်မှုက50ရာခိုင်နှုန်းကျဆင်းသွားပါတယ်။NCA အပြည့်အစာချုပ်လက်မှတ်မထိုးသေးတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲအကြီးအကဲတိုးပွားလာတာသဘောကျပုံရပါတယ်။ဒါပေမဲ့ NCA အပြည့်အစာချုပ်လက်မှတ်ထိုးထားတဲ့ KNU ကရင်တပ်ဖွဲ့နဲ့တပ်မတော်တို့ပြစ်ခတ်နေလေတာကတော့မကောင်းတဲ့လက္ခဏာဖြစ်ပါတယ်။ပြစ်ခတ်မှုတွေဟာငြိမ်းချမ်းရေးဆွေးနွေးမှုကိုမင်းမိန်ပေးပေးစီပါလေခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ရေးအရေးတကြီးအပြည့်လို့ဖို့ရှင်းပြထားပါတယ်။အခုနှစ်ပတ်ကျော်ကာလအတွင်းကိုဗစ် -19 ဟာရခိုင်ကစလူနေထူထပ်တဲ့ရန်ကုန်ပြည်တခြားနိုင်ငံလုံးနီးပါးအချိန်တိုတွင်လှည့်နှံစွာကူးစက်ပြန့်နှံ့သွားတာမို့ကာကွယ်ရေးအတွက်အရေးတကြီးလမ်းစုံလမ်းကွာရောက်နေပြီလို့ကျန်းမာရေးဝန်ကြီးကတတိပေးလိုက်ပါတယ်။ဘလို့အပြည့်စနစ်တကျကာကွယ်ဖို့အရေးကြီးပါလဲ။အသေးစိတ်ကာကွယ်ပုံကိုရန်ကုန်စစ်ရုံကြီးအရေးပေါ်ထပ်ထားရဲ့ပမောက္ခဌာနမှဒေါက်တာမမောဦးကိုကျွန်တော်မေးထားပါတယ
်။ဟုတ်က
တဲ့ဈေးပေါ်သူသူဆရာဝန်ကြီးပမောခဒေါက်တာမမောခင်ဗျာဒီ COVID-19 ကအခုမြန်မာနိုင်ငံထဲမှာတခိုင်ကနေပြန်စပြီးတော့တခြားဒေသတွေအထူးသဖြင့်လူနေပိုထူထပ်ပြီးပိုကူးနိုင်တဲ့ရန်ကုန်ကပါပေါ့နော်တင့်လာတာကကျန်းမာရေးဝန်ကြီးရဲ့ဒီနေ့ကစကားရဆိုရင်အချိန်တိုတွင်ရှင်းပြစွာကူးဆက်ပြန်ပွားနေတာမို့အရေးကြီးတဲ့လမ်းစုံလမ်းကွာကိုရောက်နေပြီးတော့အဆိုးဆုံးဖြစ်လာနိုင်ခြေတွေကိုလည်းမှန်းဆပြီးတော့ပေါ့နော်ကာကွယ်ရေးလုပ်ငန်းတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်ဖို့ပိုလှုပ်ဖို့ပေါ့ဆရာနော်သတိပေးလိုက်တာမို့အခုရန်ကုန်မှာဆိုလည်းဒီကူးဆက်မှုကဒီခွေးဆက်တွေပါပြန်လိုက်လို့မရတဲ့အနေအထားမှာဆရာအနေနဲ့ရောအဓိကဖြည့်သူတွေကိုအခုလိုအရေးကြီးလာချိန်မှာပေါ့နော်။ဘာစပြီးတော့အကြံပေးချင်လဲဆရာ
။ဟိုဒီမှာကတော့နေရာအနှံ့ဖြစ်နေပြီပေါ့နော်။အဲ့နဲ့ဒီနေအားလုံးနေပါလောက်နေပါပါနေတဲ့သဘောရှိအောင်နော်။ကိုဗစ်လူနာအရေးအတွက်များလာတဲ့ကူးဆက်မှုနှုန်းကလည်းပဲဒီတစ်ခါဖြစ်တဲ့ကိုဗစ်ရောဂါပိုးရဲ့မျိုးအစားရဲ့ပုံစံတိုင်းကကူးဆက်နှုန်းအရမ်းမြန်တာကိုတွေ့ရတယ်။အဲ့တော့ဒီခိုင်းကြီးနေမှာဆိုရင်နေချင်းညချင်းဂျာကနန်းဒီအများကြီးတိုးတက်သွားတဲ့အခြေအနေမျိုးဆိုတော့ကာကွယ်ရေးတွေကိုကြိုတင်ပြီးတော့လောက်သွားဖို့ကအဓိကအရေးကြီးနေတဲ့အခြေအနေမှာရှိနေတယ်ဆိုတော့ကျွန်တော်ကိုဗစ်ကာကွယ်ရေးနည်းလမ်းတွေထဲမှာကိုဗစ်ဒီသက်ရှူလမ်းကြောင်းကနေပြီးတော့ကူးဆက်တယ်လို့သိချင်ချာသိရှိထားတဲ့အခါကျတော့သက်ရှူလမ်းကြောင်းကိုကာကွယ်နိုင်ဖို့ဆိုတော့အရေးကြီးဆုံးအိစတ်တစ်ခုကတော့ mask ပဲပေါ့နော်ဒီနှကောင်းစည်းအသက်နဲ့နှကောင်းစည်းကိုသိသိချာချာကိုတယောက်တည်းရှိနေတဲ့အချိန်ကလွယ်လို့တခြားနေရာတိုင်းမှာ mask ကိုစနစ်တကျတပ်ဆင်တဲ့နေအဓိကထားပြီးတော့ပြောလို့ပ
ါဟုတ်ကဲ့ဆရာအဲ့တော့ဘလို့စနစ်တကျပေါ့နော်ဘယ်နေရာတွေမှာဘယ်လိုမျိုးစားတွေကိုတက်တင်တယ်ဆိုတာလေးပါအသေးစိတ်ရှင်းပြပေးပါလားဆရာ
သူတို့ကတော့တခြားလူတိုင်းဟာကိုဗစ်အန္တရာယ်ရှိတယ်ဆိုတဲ့လူတိုင်းလိုပဲသတ်မှတ်လိုက်ပြီးတော့တယောက်ချင်းပဲတွေ့၊နှစ်ယောက်ချင်းပဲတွေ့၊သုံးယောက်ပဲတွေ့ဒါမှမဆောင်လွှဲနိုင်တဲ့တိုးဆိုင်တွေ၊ဈေးတွေ၊ကမ္မတ်တိုင်တွေ၊ဖက်စားစီးတဲ့အခါတွေ၊ရထားစီးတဲ့အခါဒီလိုအခါမျိုးတွေမှာဆိုရင်ဒီမတ်ကပဲကိုယ့်အသက်ကိုကယ်သွားတဲ့သဘောရှိနေပါတယ်ဒီ mask က N95 ကြီးတက်မှလို့ဆိုလိုပါဘူး surgical mask ခေါ်တဲ့အခုခွဲစိတ်ကန်သူ mask တွေဒါအပြင်အဝတ်နဲ့ချုပ်တဲ့ mask ပဲဖြစ်ဖြစ်ကိုယ့်ရဲ့နှာခေါင်းနဲ့ပါးစပ်နဲ့ကိုကာကွယ်ထားဖို့အဓိကအရေးကြီးတာပေါ့နော်နောက်တစ်ခုကကျတော့နောက်တစ်နေရာနေနိုင်တာကတော့ဒီနှာခေါင်းနဲ့ပါးစပ်နဲ့ကိုဆက်ဆက်နေတဲ့မျက်လုံးကလည်းဝင်နေတာပေါ့နော်ကိုယ့်ရဲ့မျက်နှာပိုင်းဆိုင်ရာရှိတဲ့နေရာတွေကိုလုံးလုံးသွားဖုံးကွယ်ဖို့ကအဓိကအရေးကြီးတဲ့အခြေအနေမှရှိတာပေါ့ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဆေးရုံတွေမှာတကယ်လူနာတွေနဲ့တနင်္လာရှိတဲ့လူနာတွေကိုဗစ် confirm ပေါ့နော်ကိုဗစ် positive ရှိတဲ့လူနာတွေဒီလိုမျိုးနဲ့ထိတွေ့နေတဲ့ဆရာဝန်တွေဆရာမတွေကိုယ်တိုင်လည်းပဲဒီ mask ကိုတည်တည်ချာချာတတ်တဲ့အခါမျိုးကြရင်ကူးစက်မှုကကျွန်တော်တို့ရဲ့ရေပေါ်ဌာနကြီးမှာတော့လောလောဆယ်ကူးစက်မှုရဲ့အခြေအနေကိုခုတည်းကမတွေ့ရအောင်ဒါကြောင့်မလို့ဒီဥစ္စာကတော်တော်လေးကိုကာကွယ်ပေးတဲ့အနေအထားမှရှိပါတယ်ဒါပေမဲ့ mask တော့တတ်ထားပေမဲ့မျက်နှာနဲ့တဝိုက်ကိုကိုယ့်ရဲ့လက်နဲ့ကင်တွယ်မိတဲ့အတွက်ကြောင့်လည်းပဲကူးစက်နိုင်တဲ့အခြေအနေမှရှိတယ်ဒါကြောင့်မလို့ကျက်ကိုယ်လေးတည်တည်ချာချာဆေးဖို့လိုတယ်။ဘာပစ္စည်းမဆိုတခုခုကိုကင်တွယ်ပြီးတိုင်းလက်ဆေးနိုင်ရင်ကောင်းပါလေ။ဒါမှမဟုတ်လည်းလက်ဆေးနိုင်မှုဒေစင်းနေရည်ဆင်းနေမဖြစ်တဲ့အခါမှာလည်းလက်တန့်တင်ဆေးရည်နဲ့အမြဲမပြတ်သတိမပြတ်ဆေးကြောနေဝေးရင်လည်းဆင်ပြေပါလေ
။ဟုတ်ကဲ့ဆရာကြီးဒီနေရာမှာ twist ရှိပါတော့ဒီမျက်နှာအကာတက်တာကရော
မျက်နှာအကာတက်တာကလည်းပဲတော်တော်လေးကောက်နေတာ။ဆရာဝန်ဆရာမတွေကတော့လူနာချောင်းဆိုးတာလူနာကိုကျူးကျူးသားတာအနီးကစမ်းသရတာဒီလိုအမျိုးတွေရှိတော့မျက်နှာအကာကိုအမြဲတမ်းကျွန်တော်တို့ကတော့ဝင်ကြပါမယ်နော်ဒီမှာလည်းပဲ mask ကိုလက်သေးတာကိုအပြင်မျက်နှာကပါပါမယ်ဆိုရင်တော့ကျွန်တော်နည်းနည်းတော့ပိုစိတ်ချတာပါလေဆိုတော့လည်းမျက်နှာကကိုအောင်းမော်တင်လာတာတို့ဘေးကနာချတာတာတို့အဲ့လိုမျိုးတွေကိုခဏခဏကင်တွေ့တာမျက်နှာကကာရာခြင်းအပြင်ကောင်းတဲ့အချက်တစ်ချက်ကတော့ကိုယ့်မျက်နှာကိုပြန်ကင်ဖို့စိတ်မကင်ဖြစ်တော့ရှင်းမှာကာထားတာအဲ့ဒါတကူကတော့မျက်နှာနဲ့ပတ်ဝန်းကျင်ကိုမတန့်ရှင်းတဲ့လက်နဲ့မကင်မိတဲ့အခြေအနေလေးကတော့နည်းနည်းတော့ရော့ပါအနိုင်ရင်တော့လေကောင်းပါလေ
ဟုတ်ကဲ့ဆရာမျက်နှာအကာဟိုမတက်နိုင်ခဲ့လို့ရှင်ပေါ့နော်မျက်နှာကိုမထိအောင်အခုကတော်တော်များကဒီ mask ဒီနှာခေါင်းစည်းကိုကန်ပြီးတော့ဆွဲချတာတို့အပေါ်တင်တာတို့နားမှာချိတ်တာတို့မျိုးစုံလောက်ကြတဲ့ခါကျတော့အဲ့ဒါတွေရောဆရာ
ဟုတ်တယ်လေအရင်ရေးကြည့်ရခင်ဗျနှာခေါင်းစည်းတက်လိုက်တာနဲ့တပြင်းနဲ့လူကနေရထိုင်ရတော့နည်းနည်းတက်တဲတဲ့အခါပဲဖြစ်ဖြစ်ဒုမုံရင်လည်းပဲအကျင့်ပါနေတာပေါ့နော်ကန်လိုက်မားလိုက်ပြန်တက်လိုက်နဲ့ဒီလိုလုပ်ချင်တာအန္တရာယ်ရှိတယ်အကြောင်းလေးဆိုတော့ mask ကိုပြန်ကင်တဲ့အခါမှာနေရာပြောင်းကျင်တဲ့အခါမှာနှာခေါင်းစည်းရဲ့အပြင်ဘက်ပြင်ပနဲ့ထိတွေ့နေတဲ့အပြင်ဘက်ချမ်းကိုတော့ကင်တွယ်ရင်ပိုးတွေကအဲ့ဒီနေရာမှာပဲကတော့ကတ်နေတဲ့အခြေအနေမှာရှိတယ်။အဲ့ဒီကကင်တွယ်ပြီးသားတဲ့မျက်နှာပြန်ကင်မိမယ်တခြားနေရာတွေကင်မိမယ်ဆိုရင်အနေရချိတဲ့အခါကျတော့ကျိုးနေရာပဲကျွန်တော်တို့ကကင်ရမယ်သဘောရှိပါတယ်။ဆွဲတင်တာဆွဲချတာတကယ်လို့အကြောင်းကိစ္စတစ်ခုခုရှိခဲ့ရင်ဥပမာဟိုတစ်ခါတည်းကျတော့ရေတောက်မယ်လေတစ်ခါတည်းကျတော့လည်းတစ်ခုခုစားမယ်ပေါ့နော်ဒီလိုအခြေအနေမျိုးမှာပြုကင်းတဲ့အခါမှာကျိုးရတာလေးကင်ပြရမယ့်အခြေအနေရှိပါတယ်နောက်တစ်မျိုးက mask ကိုပြန်ဖြုတ်တဲ့အခါမှာလည်းပဲဒီလိုပဲကျိုးရတာလေးဖြည်းဖြည်းချင်းဖြုတ်ရပါတယ် mask ကတုံခါသွားပြီးတော့က
plan tu lu pian yai de ha myo alor au di tanyan nan nan phyo yin di a pian ba myin ni pian ma kat ni de doga bu ne adu boun ni boun lo ha nyin na twai ko sin twa de a kha ma ko pian shu twin mi nai de lo chu naw ka na ywa kat ni pi lo phit phit phyo nyalo ma pait tha ma be chu wa ni be kai mi mai boun ne thae ya ma phit par de
okay naw tha ya sia ye
naw de myo a lo mi ya da ga ko kai na de le ne ko ye nyin na twai ko pian ma kai mi bu တိထားပြီးတော့ဒီအလေးကျင့်လေးကိုတပြေးတပြေးနဲ့လေ့ကျင့်တော့ဖို့လိုပါတယ်။ဒါလိုတက်နိုင်ရင်တော့ဈေးသွားတာတို့လူစုလူဝေးထဲမှာရှိတဲ့ပစ္စည်းပစ္စည်းတွေကိုကင်တွယ်ရမယ်ဆိုတဲ့အခြေအနေမျိုးဆိုရင်လက်အိတ် club ပေါ့နော် club ကိုဝစ်စင်နိုင်ရင်လည်းကျွန်တော်ကောင်းပါတယ်။လက်အိတ်ကိုသုံးတဲ့အခါလည်းပဲဒီ mask နဲ့အတူတူပါပဲလက်အိတ်ရဲ့အပြင်ပထိတွေ့တဲ့မျက်နှာပြင်တဝိုက်ကမြစ်ပင်နေပြီးယောဂဘုရားကူးနိုင်တဲ့နေရာဖြစ်တော့လက်အိတ်ကိုကျွန်တော်တို့ကပြန်ချွတ်မယ်ဆိုရင်လက်ကောက်ဝေးအရင်ကနေပြီးတော့လက်ရဲ့အတွင်းဘက်ကိုလက်ထိုးပြီးတော့ကြောင်ပြန်ကျွန်တော်တို့ကအရင်ကနေပြီးတော့ဆွဲချွတ်ပြီးတော့လက်အိတ်တစ်ခုကိုကျွတ်အောင်ချွတ်လိုက်ပြီးတော့ချွတ်ပြီးသားလက်အိတ်ကိုတခြားလက်အိတ်ဝတ်ထားတဲ့လက်ကနေပြန်ဆုပ်ပြီးတော့နောက်တဲ့တစ်ဖက်ကလည်းအလားတူပဲချွတ်ပြီးတော့ချွတ်ပြီးတာနဲ့ပြိုင်နေအဲ့ဒီလက်ဝေးလက်အိတ်ရဲ့အပြင်ဘက်မျက်နှာပြင်ကြီးအကုန်လုံးကဒီလိတ်ထားတဲ့အတွင်းမိုင်းကိုပြန်ဝင်သွားအောင်ချွတ်ဖို့လိုပါတယ်။ပြီးရင်ပုံပေးကြတဲ့အပိုက်ပုံးတစ်ခုတွေကိုချစ်ဖို့လိုပါတယ်။ပြီးရင်လက်ပြန်ဆေးရမယ်။
ဟုတ်ကဲ့နောက်ထပ်ရောအရေးကြီးတာ
ဒီလိုကုသမှုတွေပြန့်နေနေတဲ့အချိန်မှာ stay home ခေါ်တဲ့ကိုယ့်အိမ်ထဲမှာပဲကိုယ်နေတဲ့ကိစ္စကတော့တော်တော်လေးကိုအလုံးယုံဆုံးပဲအခြေအနေမှာရှိပါတယ်။နောက်တစ်မျိုးကတော့အခုအချိန်မှာကြံပြီးတော့တင်းတင်းကြပ်ကြပ်လုပ်နေတဲ့ကိစ္စတစ်ခုကတော့လူစုလူဝေးတွေကိုသွားတဲ့ကိစ္စ။ဒါလည်းအရေးကြီးပါတယ်။ဒီတိုင်းကူးစက်နေတဲ့လူများလေးလေးကူးစက်နိုင်ကြရများလေးလေးအခြေအနေမျိုးဆိုလူစုဝေးပြီးတော့နေတဲ့နေရာတွေကိုရှောင်ဖို့အရေးကြီးပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။တင်ဆက်သွားမယ်တိုင်းရင်တည်လွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာ COVID-19 ကပ်ရောဂါရာဂဏန်းတီကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ဘေးဆောင်တွေကလည်းတိမ်ကဏန်းတီရှိလာနေပါတယ်။ကယားပြည်နယ်ပြည်နယ်လွတ်တော်ရုံးမှာပြည်နယ်ဝန်ကြီးချုပ်ရာတူရက်နာလိုက်ဖို့တပ်မတော်သားကိုယ်စားလှယ်အပါအဝင်လွတ်တော်ကိုယ်စားလှယ်၃ပုံ၂ပုံကျော်ကထောက်ခံမဲပေးပြီးရက်စဲဖို့အတည်ပြုလိုက်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာဝက်နာကြလို့ဒေသခံတွေမိသားစုအခက်ခဲကြုံနေရတဲ့အပြင်ကိုဗစ်ကပ်ရောဂါကြောင့်လည်းအလုံးလက်မဲ့အခက်ခဲတွေနဲ့ကြုံတွေ့နေကြရပါတယ်။
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာကိုဗစ် -19 ကပ်ရောဂါရာဂဏန်းအထိကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ပေးဆောင်တွေကလည်းတိမ်ကဏန်းအထိရှိနေပါတယ်။စက်တင်ဘာလ9ရက်နေ့အထိရခိုင်ပြည်နယ်မှာ COVID-19 ကပ်ရောဂါကူးစက်ခံရသူ449ဦးရှိပြီးတော့မြမတပ်မတော်နဲ့ရခိုင်တပ်တော် AA တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီလအတွင်းမှာစစ်ဆောင်လူထု3000ကျော်ရှိနေပြီဖြစ်တာကြောင့်တိုက်ပွဲတွေရပ်တန့်ပြီးကူးစက်ရောဂါလက်တွဲတိုက်ဖြတ်ပေးကြဖို့ရခိုင်တိုင်းနာမျိုးနွယ်စုများအစည်းအရုံး REC ရဲ့ပြောခွင့်ရကိုစောစောထွန်းကပြောပါတယ်။ကူးစက်ရောဂါကြောင့်ရခိုင်ပြည်နယ်စစ်တွေမြို့မှာအသွားအလာကန့်တတ်ထားချင်းဖြစ်ပွားနေတဲ့ရခိုင်တပ်တော် AA နဲ့မြမတပ်မတော်တို့အကြားတိုက်ပွဲကြောင့် AA နဲ့ဆက်ဆက်မှုရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့အယက်သားအများပြားလဲဖမ်းဆီးခံထားရတယ်လို့သိရပါတယ်။
ကြရပြည်နယ်ဝင်ကြီးချုပ်ဦးအရဖောင်းရှိုကိုတာဝန်မှရက်စဲဖို့ပြည်နယ်လွတ်တော်ရုံးမှာလွတ်တော်အမတ်တွေမဲခွဲဆုံးဖြစ်ရမှာတပ်မတော်တို့ကိုယ်စားလှယ်အပါဝင်လွတ်တော်ကိုယ်စားလှယ်၃ပုံ၂ပုံကျော်ကထောက်ခံတည်ပြုလိုက်ပါတယ်။စက်တင်ဘာလ၁ရက်နေ့ကမဲခွဲဆုံးဖြစ်ခဲ့တာပါ။ကြရပြည်နယ်ဝင်ကြီးချုပ်ဟာလုတ်ပိုင်ခွင့်ကိုလွှဲတုံးစားလုပ်ခဲ့ကြောင်းတွေ့ရှိခြင်းနဲ့ပတ်သက်ပြီးမဲခွဲဆုံးဖြစ်ရမှာကြရပြည်နယ်လွတ်တော်တွင်ကတပ်မတော်သားကိုယ်စားလှယ်၅ဦးရွေးကောက်ခံလွတ်တော်ကိုယ်စားလှယ်၅ဦးတို့ကထောက်ခံမဲပေးခဲ့ကြတာပါကြရပြည်နယ်ဝင်ကြီးချုပ်အပြစ်ရှိမရှိသမတကဆုံးဖြတ်ဖို့ပဲကြံတော့တယ်လို့လွတ်တော်ဆောင်ဆိုင်ရေးကော်မတီအဖွဲ့ဥက္ကဋ္ဌဖူဆုံမြို့နယ်မဲဆန္ဒနယ်အမတ်တပ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ခူးသဲရဲကပြောပါတယ် ဝင်ကြီးချုပ်ဦးအေဖောင်းရှိုရဲ့ပြည်သူ့ပန်တန်ငွေအလွဲတုံးစားမှုကိစ္စ၊ကြရပြည်နယ်ပွဲတော်မြေကိစ္စတို့နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတွေးစီးချက်တွေကိုအများပြည်သူရှေ့မောက်ဆင်းလင်းချပြပေးဖို့ဂရီနီအရက်ပက်အဖွဲ့အစည်း23ဖွဲ့ကလည်းဩဂုတ်လ31ရက်နေ့ကတောင်းဆိုထားပါတယ်
။မွန်ပြည်နယ်ကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုကာကွယ်ဖို့အတွက်စစ်တောင်းတရားအဝင်မော်တော်ကားလမ်းတင့်နဲ့လမ်းဟောင်းနဲ့နေရာမှာကိုဗစ်စစ်ဆေးရေးဂိတ်ပိတ်လည်ထားရှိပြီးအပူချိန်တိုင်းတာမှုတွေခရီးသွားရာဆိုရဲချက်လက်ကောက်ယူမှုတွေပြုလုပ်နေပါတယ်။ဩဂတ်လနောက်ပိုင်းကစပြီးကနေ့အထိတိန်စရမြို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲတပ်ဖွဲ့ကျန်းမာရေးဌာနဌာနဆိုင်ရာတွေနဲ့ဒေသခံလူမှုအဖွဲ့အစည်းတွေပါဝင်တဲ့အဖွဲ့အစုံကအလဲကျတာဝန်ခွဲဝေပြီးစစ်ဆေးမှုတွေပြုလုပ်နေပါတယ်။ကိုဗစ်ကူးစက်မှုအများဆုံးဖြစ်တဲ့ရခိုင်ပြည်နယ်ဘက်ကပြန်လာသူတွေကွာရန်တင်း21ရက်ဝင်ရမယ်လို့ဆိုပါတယ်။စက်တင်ဘာ1ရက်အစိုးရကျန်းမာရေးဌာနထုတ်ပြန်ချက်အရလက်ရှိပြည်ထောင်စုတဝန်းလုံးကိုဗစ်ရောဂါကူးစက်ခံရသူ919ဦးအနက်မွန်ပြည်နယ်မှာ16ဦးကူးစက်ခံနေရပါတယ်
။ကရင်ပြည်နယ်ဘက်မှာတော့ခြုံခိုတိုက်ခိုက်မှုထောင်ပိုင်းပေါက်ကွဲတိုက်ခိုက်မှုတွေကြောင့်တပ်မတော်တား5ဦးသေဆုံးသွားပါတယ်။ဩဂုတ်လ30ရက်နေ့ကမြောက်ပြည်ကော့ကရစ်လမ်းဟောင်းမှာတပ်သား2ဦးပစ်တပ်ခံခဲ့ရပါတယ်။တေဆုံသွားတဲ့တပ်မတော်တား2ဦးရဲ့အလောင်းကိုသွားတည်တဲ့တပ်စုကလည်းထောင်ပိုင်းထပ်မံထိခိုက်ပေါက်ကွဲလို့စစ်သား3ဦးထပ်မံတေဆုံသွားပါတယ်။5ဦးတေ5ဦးတန်ရာရခဲ့တဲ့အရာရှိစစ်တီတွေကတော့မြောက်ပြည်မြို့တင်ကန်းညင်အောင်ခြေဆိုင်ချင်းမြန်တပ်ရင်းအမှတ်33ညနဲ့အမှတ်ခွန်ဆက်တွယ်ရေးတပ်ကဖြစ်ပြီးတော့တေဆုံသွားတဲ့ထဲမှာပူကြီးအဆင့်အပါဝင်ကော့ကရစ်မြို့နယ်ကတူရဲအုပ်အဆင့်ရှိတူလည်းတူပါဝင်ပါတယ်
။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်လဲချမြို့နယ်အတွင်းမှာတော့တနိုင်တပိုင်းမွေးမြူရေးဝက်တွေဝက်ပိုးနာကြလို့ခြံလုံးပေါက်တေကျေနေကြပါတယ်။ဩဂတ်လလယ်ပိုင်းကစပြီးကနေ့အထိဝက်ကောင်ရေထောင်ကနန်းအထိတေလို့ဝမ်းရည်အခက်ခဲကိုဗစ် -19 ကပ်ရောဂါကူးစက်ကာလအလုလမဲ့အခက်ခဲတွေကြားလူထုအလူလိန်ခံနေရတယ်လို့လဲချားမြို့မြို့မရက်ွက်အုပ်ချုပ်ရေးမှူးဦးအောင်လာကပြောပါတယ်။လဲချားမြို့ပေါ်မှာဆန်ဆက်30ကျော်ရှိပြီးဆန်ဆက်တိုင်းမှာဝက်မွေးမြူကြပါတယ်။လဲချားမြို့ပေါ်မှာဝက်အများဆုံးမွေးမြူတဲ့ရက်ွက်ကတော့ဟိုဖိုင်ရက်ွက်၊ဝမ်ဖွဲရက်ွက်တို့ဖြစ်တယ်လို့သိရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တပ်ဖွဲ့အကြားစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာကိုဝင်တဲ့အမျိုးသမီးတွေကိုဝင်ပြက်ကျမှုများလာတယ်လို့သိရပါတယ်။ဘာကြောင့်ကိုဝင်ပြက်ကျမှုတွေများလာတာလဲ။စစ်ရေးပဋိပက္ခနဲ့ကိုဝင်ပြက်ကျမှုကဘယ်လိုမျိုးသက်ဆိုင်မှုတွေရှိနေပါသလဲ။အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပြီးကိုဆိုင်မင်းကတင်ပြပေးထားပါတယ်။
မြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲမကြာခဏဖြစ်ခဲ့တဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာဒီခုနှစ်လအတွင်းကိုဝင်တဲ့အမျိုးသမီး54ဦးကိုဝင်ပြက်ကျမှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲဖြစ်ပွားတဲ့ဒေသတွင်နေထိုင်တဲ့အမျိုးသမီးတွေကိုဝင်ပြက်ကျမှုပိုများတယ်လို့ချင်းစစ်ပေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်နယ်ထူထောင်ရေးကော်မတီကပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကပြောပါတယ်
။ဟိုဒီအခုရှိခဲ့တယ်အဲ့တော့မများပဲနဲ့ပထမမြို့ပေါ်နဲ့ပေါ့နော်ဒီစစ်ဘေးကိုလုံးဝအကြီးကြီးခံစားရတဲ့ဒီနေ့ဒေသတွေမှာပို့ပြီးတော့ဖြစ်တာ
အခုလို့ကိုဝင်ပြက်ကျမှုတွေဟာစီရေးပဋိပက္ခဆက်နွယ်မှုရှိတယ်လို့ဘရဝမြို့နယ်ဂျာမာရေးနဲ့ကုတရေးဦးစီးဌာနမှူးဒေါက်တာဆိုးသက်ဝင်းကပြောပါတယ်
ဆေးဆောင်ရလို့ကိုငင်းချင်းကြီးရဲ့ဆော်ဟိုသားကြီးတော်သွားရဲကိုချသလာမှုများတဲ့အခါဒီအန်တို့ကြောင့်ရေဆိုးရင်ကြောက်ကြောင်ဒီအန်တို့ဟာကြီးကြောင့်ရေပြီးရင်ဟာရလို့သွားလာနေရတဲ့အခါကျတော့အဟာရကြောင့်ပဲအဟာရစီပြော
ကျမ်းမာရေးနဲ့ကုတရေးဌာနရဲ့စီရင်ရပြီးခဲ့တဲ့2019ခုနှစ်တုန်းကလည်းပလဲဝမြို့နယ်အတွင်းမှာကိုဝင်ပြက်ကျမှု139မှုရှိခဲ့တယ်လို့သိရပါတယ်။ COVID-19 ကပ်ရောဂါလက်တွဲတိုက်ဖျက်ဖို့လူထုငြိမ်းငြိမ်းချမ်းချမ်းနေထိုင်လုပ်ကိုင်စားတောက်နိုင်ဖို့စစ်ပွဲတွေအများဆုံးရပ်တန့်ပေးပါလို့မိုင်နန်းဝေကတောင်းဆိုပါတယ်
။စစ်ပွဲတွေကျွန်တော်တို့ကတော့အများဆုံးရပ်တန့်စေချင်တယ်အများဆုံးနှိမ့်ချစေတင်တယ်ပေါ့နော်ကိုရှိမနေတိုက်ရမယ်ဆိုရင်တော့မှကျွန်တော်တို့ကလူတွေနဲ့ဝေးတဲ့လူစုနဲ့ဝေးတဲ့ကိစ္စနဲ့ဝေးတဲ့
2020ခုနှစ်ဇန်နဝါရီတရက်နေ့ကနေဇူလိုင်လအထိမြန်မာတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့အကြားပလဲဝါမြို့နယ်မှာတိုက်ပွဲပေါင်း7ကြိမ်ဖြစ်ပွားခဲ့ပြီးတော့စစ်ဆောင်သူဦးရေကလည်း1000နီးပါးရှိတယ်လို့ Burma News International BNI ကထုတ်ပြန်ထားပါတယ
်ဇူလိုင်လဇန်ပိုင်းကစပြီးဒီစက်တင်ဘာလလယ်လောက်အထိကချင်ပြည်နယ်မြစ်ကျနားမြို့နယ်အတွင်းမှာနနက်တီရောင်းတဲ့ရာသီပါဒီနှစ်မှာတော့နနက်တီရောင်းမရပဲတောင်သူတွေအခက်ခဲရင်ဆိုင်နေကြရပါတယ် ဘာသာအခုလိုမျိုးနနက်ပြီးဈေးကွက်ပြည့်ရတာလဲအမိကစူးစီးထားပြီးတော့နတ်ဟောင်းကတင်ဆက်ပေးသွားပါမယ်ရှင
်ကချင်ပြည်နယ်မြစ်ကြီးနားရှိနနက်ပြီးဈေးကွက်အရင်နှစ်ကထက်အဆက်မတန်ကျဆင်းတယ်လို့နန္ဒတီကုံတွေတွင်နဲ့နနက်ဆိုင်တောင်သူတွေကပြောပါတယ်မနစ်ကနနက်ပြီးတလုံးကျ900ခန့်ကနေ1200ခန့်အထိဈေးရောင်းရပြီးအခုနှစ်မှာတော့ကျ400ပေးမဲ့သူတောင်မရှိဘူးလို့မြစ်ကြီးနားမြို့နနက်ပြီးဈေးတန်းကနနက်ပြီးအယောင်းဝယ်လုပ်နေတဲ့ကုံတယ်တော်ခင်ဝင်းကပြောပါတယ
်ဈေးကျတယ်ဒီနှစ်ကတော့ယောဂါကြောင့်လည်းဟုတ်ဝင်ဟုတ်မှာပေါ့ယောဂါကြောင့်ဖြစ်မလားပါလားမသိဘူးလေအဝယ်တိတ်မလိုက်ဘူးဒီကလူပဲလှုပ်ရှားကြတယ်ဆိုတော့ဒါလောက်ဈေးမရဘူးအရင်နှစ်တည်းကတော့အဲ့လိုဝယ်ကြတာတိုးပြည်တွေပါတွေပို့ပါညာဆိုတော့ဈေးပို့ကောင်းတာပေါ့အခုကအဲ့လိုတွေမရှိဘူးဒီမြို့တွင်းတန်လန်းရိုးတစ်ချောင်းအဲ့လိုပဲဆိုတော့ဈေးကောင်းတိတ်မရ
အရင်နှစ်တွေကနေ့ချင်းနာဒေတာထွက်နာနတ်သီးတွေကိုကချင်ပြည်နယ်စကိုင်းတိုင်းမန္တလေးတိုင်းဒေတာဘက်ကဝယ်ယူတာတင်မကပဲတရုတ်နိုင်ငံဘက်ကပါအယောင်းဝယ်ဖြစ်ခဲ့တာကြောင့်နှစ်တိုင်းနာနတ်သီးတွေဈေးကောင်းရခဲ့တယ်လို့ဆိုပါတယ်အခုလိုဖြစ်ပွားလာတာဟာ2019ခုနှစ်နှစ်ကုန်ပိုင်းကစတင်လာတဲ့ COVID-19 ကပ်ရောဂါကြောင့်ဖြစ်တယ်လို့နာနတ်တီးဆိုင်တောင်တို့လည်းဖြစ်နာနတ်တီးကုံတယ်လည်းဖြစ်တဲ့ဒေါ်အားစာမီကပြောပါတယ
်။ဈေးအများကြီးကွာတော့ပေါ့။ဘာရင်ဆန်ဆန်နေနဲ့လည်းနေနာတယ်။ရောင်းတဲ့သူကျက်လည်းနေနာတယ်လေ။ဘာရင်ပုံနဲ့ဆိုရင်အများကြီးကွာတော့ပေါ့။ဝယ်သူနေတော့လေဝယ်သူနေတော့ဆိုတော့လမ်းပတ်ဆက်တည်းတွေတိတ်မကောင်းဘူးဆိုတော့အမှန်ကလက်ဆောင်ပေးတဲ့လူတွေပါလေပုံများတယ်လေ။သွားလို့လာလို့ပြုလို့မရတော့ဒီရဲ့နာနတ်ဒီကကြတော့တဲ့ဘုံဖြစ်နေဖြစ်နိုင်အောင်အဲ့ဒါမှမဟုတ်ဘူးဘိုင်းရပူတောင်းမှုတော့ပူအများဆုံးအဖြစ်အဲ့လိုပြောမှာပေါ့
ကိုဗစ် -19 ကပ်ရောဂါကာလကြောင့်နာနတ်တီးရောက်မရဈေးကျဈေးကွက်ပြတ်နေလို့နာနတ်ခြံပြုတ်ပြင်ထိမ့်သိမ့်ဖို့ခြံပေါင်းရှင်းဖို့မျိုးစာထည့်ဖို့အလုပ်သမားငားဖို့အခက်ခဲကြုံနေရတဲ့အပြင်မိသားစုဝိုင်းရေးထမင်းနံမံဖို့လည်းခက်ခဲနေကြတယ်လို့နှစ်ကြီးနားမျိုးကနာနတ်ခြံတောင်သူတွေကပြောဆိုနေကြပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မှာ COVID-19 ကပ်ရောဂါရာဂဏအထိကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ဘေးရှောင်တွေကလည်းသိမ်းကဏ္ဍအထိရှိလာနေပါတယ်။ကြားပြည်နယ်လွတ်တော်ရုံးမှာပြည်နယ်ဝန်ကြီးချုပ်ကိုတာဝန်ကရပ်နားလိုက်ဖို့တပ်မတော်ရာကိုစလဲအပါအဝင်လွတ်တော်ကိုစလဲ3-4ပုံကျော်ကထောက်ခံမဲ့ပေးပြီးအတီးပြုတ်လိုက်ပါတယ်
ဒါရှိတဲ့ခုနားဆင်နေကြတာကတော့ကျမတို့ပြည်ဝဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမိပ
ါ။ခြေတော်မင်းနေညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်။မင်းကဒီမိုကရက်တစ်ပါတီရဲ့သမဏလောင်ဂျိုးဘိုင်ဒန်ဟောက်စ်ကွန်စတန်တီနဲ့ကီနိုရှာမျိုးကိုဒီနေ့မှတောင်းအောင်ဖြစ်ပြီးအဲ့မှာရှိတဲ့လူမှုအတိုင်းဝိုင်းနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။ဒေသခံတသိန်းလောက်ရှိတဲ့ကီနိုရှာမျိုးမှာအခုလိုလူမှုဆွေးနွေးပွဲလုပ်ရတာဟာအမေရိကန်တွေအားလုံးစုဝေးပြီးဒဏ်ရာအနာတရားတွေကိုကုစားဖို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းသွားဖို့အတွက်ဖြစ်တယ်လို့ဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကပြောပါတယ်။လွန်ခဲ့တဲ့နှစ်ကသမ္မတဒေါ်နယ်ထရန့်ကီနိုရှာမျိုးကိုတွားရောက်ပြီးနေ့ရက်ကြမှာအခုလိုဒီမိုကရက်တစ်ပါတီသမ္မတလောင်ဂျိုးဘိုင်ဒန်တွားအောင်မှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံမှာတာဝန်ကျနေတဲ့တရုတ်သံတမန်လေးပေါ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကအကန့်အသတ်ချက်အစ်တချို့ကိုချမှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကမနေ့ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့အကန့်အသတ်ချက်အစ်တတွေထဲမှာတော့တရုတ်သံတမန်အနေနဲ့အမေရိကန်တက္ကသိုလ်တွေကောလိပ်တွေကိုသွားမယ်။ဒါမှမဟုတ်ဒေသခံအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံမယ်။တရုတ်တန်ရုံဒါမှမဟုတ်ကောင်စွဝင်ရုံအပြင်မှာလူ90ထက်ကျော်တဲ့ရင်းချမှုဆိုင်ရာအခမ်းအနားတွေကိုကျင်းပမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူရမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာဝဲဆီးကိုနိုမာတရက်ထက်နောက်မကျပဲထိထိရောက်ရောက်ဖျန့်ချီနိုင်မှုအတွက်ကြိုးတင်ပြင်ဆင်တာတွေလှုပ်ဆောင်ထားဖို့အမေရိကန်ပြည်ထောင်စုကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ကအမေရိကန်တဝန်းကကျန်းမာရေးဌာနတွေကိုညွှန်ကြားထားတယ်လို့သတင်းတွေကဗုဒ္ဓဟူးနေ့မှာပြောပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးရင်းစီကိုဩဂတ်လ29ရက်နေ့ကပြေးပို့တဲ့စာမျက်နှာ၄မျက်နှာပါစာထဲမှာတော့ကျန်းမာရေးဌာနတွေအနေနဲ့ကာကွယ်ဆီးဖျန့်ချီရေးအစီအစဉ်မူကြမ်းကိုအော်တိုဘာတရက်နေ့ထက်နောက်မကျပဲအပြီးရေးဆွဲထားဖို့နဲ့အစောဆုံးဖြန့်ယူနိုင်မယ့်ရက်ကိုသတ်မှတ်ထားဖို့အချက်တွေပါဝင်ပါတယ်။ဒီနိုင်ငံမှာမတ်လဆော်ပိုင်းကနေကပိတ်ထားခဲ့တဲ့ဘေကျင်းမြို့နိုင်ငံတကာလေဆိပ်ကိုဒီနေ့မှပြန်ဖွင့်လိုက်ပြီးတော့ COVID-19 ကူးစက်မှုနည်းတယ်လို့ယူဆရတဲ့နိုင်ငံတွေကလေယာဉ်ခီးစဉ်တွေကိုကန့်သတ်ပြီးတော့ခွင့်ပြုသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့ COVID-19 ကူးစက်သူလူနာသစ် 7,300 ကျော်ရှိတဲ့အတွက်ဒါဟာတရက်ထဲမှာကူးစက်မှုအများဆုံးဖြစ်ပါတယ်။စုစုပေါင်းကူးစက်သူ 3.8 တန်းကျော်နဲ့တည်ဆုံသူက 6,800 ကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အိန္ဒိယမှာတရက်တာကူးစက်မှုနှုန်းမြင့်တက်နေတာသတင်းပတ်3ပတ်သက်တိုက်ကျော်နေပြီလည်းဖြစ်ပါတယ်ခင်ဗျာ။
ကျွန်တော်ရင်းနေညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ COVID-19 ရေပေါ်အခြေအနေအရပြည်ပမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်တလုံးမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြည်ပမြန်မာပိုင်းစီစဉ်တွေကိုနားဆင်နေတော်လဲကျေးဇူးတင်ပါတယ်သွားရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေများကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.